Welcome to the Voice of America in Burmese.
ဒီနေ့ကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်အောက်တိုဘာ29ရက်တောက်ကြနေမနေ့ကင်းအစီအစဉ်တွေကို American ပြည်သူ Washington DC မြို့တော်ကနေ5 km 25 40 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာအမဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လူပါဒီနေ့ကိုကိုစောမိုးကျွန်းနဲ့တူပြောပြပေးမှာပါဒီမိနစ်နားဆင်မဲ့သတင်းတွေထဲမှာတော့အာဆီယံထိပ်သီးအစည်းအဝေးတွေမြန်မာနိုင်ငံမှာပါပဲဆုံးသက်ခဲ့တဲ့သတင်းအရသာဆူရောက်ကိုအာနာပြန်လွှဲပေးဖို့ဆူရန်အာနာသိန်းစစ်တပ်ကိုအမေရိကန်ကတောင်းဆိုလိုက်တဲ့သတင်းတွေပါဝင်ထိတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတန်းရောက်သတင်းတွေတင်ဆက်ပြီးကချင်ပြည်နယ်ဘက်မှာတော့ကြောင်းသားလူရာနဲ့ချီကိုဗစ်ပူဆက်ခံရပါတယ်
ယူယူဟိုတုတ်ပေးချမ်းသာပုံစံမျိုးပေါ့ဆက်လိုက်တော့ positive ဖြစ်တာပေါ့အချိန်လေးဆိုးတာတို့ဘာလို့ oxygen ကျက်လက်တာတို့ဘာလို့ကျွန်တော်ဟိုကုညီရမဲ့တာဝန်ရှိတယ်ဆိုတော့အလုံးနဲ့ခွင့်ပြုရမှာ
တာဝန်ရှိသူတူကြွားကြသွားတာဖြစ်ပါတယ်တခါထိုင်းနိုင်ငံမှာလူရဲစေတဲ့မြန်မာတချို့ပြန်လွတ်လာတဲ့အကြောင်းနဲ့ WIWM အကြီးကဲ QMGN နဲ့ VOA တီးတန့်ပြစ်ဆုံးမင်းမြန်ကျက်ကဗတ်အလုသမားဈေးကွက်အခြေအနေစတာတွေကိုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမိုးကျော်တို့ပြောပြပေးပါအောင်ဗျာ
ရှီတော်ရှန်နိုင်ငံများတင်အာဆီယံထိပ်သီးဆွေးနွေးပွဲကိုမြန်မာနိုင်ငံမှာပါပဲအဆုံးသတ်ခဲ့ပြီးတော့ရှေ့လာမဲ့ဆွေးနွေးပွဲတွေမှာပါဝင်နိုင်မဲ့အခြေအနေပေါ်မေးခွန်းထုတ်နေပါတယ်။ထိပ်သီးဆွေးနွေးပွဲကိုဥဆောင်ကျင်းပခဲ့တဲ့အာဆီယံလက်ရာဥက္ကဋ္ဌဘရူနိုင်ကတော့မြန်မာနိုင်ငံကိုပြစ်ပယ်မထားတဲ့အကြောင်းပြောဆိုသွားခဲ့တာ
ပါ။ When this meeting we have given Myanmar space
ဒီဆိုပေမူဝါဒပါဝင်အာဆီယံပြည်ညင်မှာပြဋ္ဌာန်းထားတဲ့ချက်တွေကိုအခိုင်အမာကန့်ဆွက်ထားတဲ့အခြေအနေမှာပဲအခုစည်းဝေးပွဲမှာမြန်မာနိုင်ငံကိုလည်းနေရာပေးခဲ့ပါတယ်ပြည်တွင်းကိစ္စတွေကိုတော့မြန်မာပြည်သူတွေကသာအပြည့်အဝဖြည့်ရှင်းနိုင်မှာဖြစ်ပါတယ်လို့အာဆီယံစည်းဝေးတွေဆုံးသတ်တဲ့ကြာသာရင်းနဲ့မှာပဲဘရူနိုင်းဆော်ဘွားဟာဆန်နဲ့ဘိုကီယာကပြောဆိုလိုက်ကြပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေနဲ့လက်နက်ကန်ပြုကတ်တွေပေါ်ပေါက်နေတာကိုဖြည့်ရှင်းဖို့အာဆီယံကထူးခြားတဲ့ခံတာပါဝင်ပုံသဘောတူညီချက်5ရက်ချမှတ်ထားပါတယ်။ဒါမှမဟုတ်ပုံသဘောတူညီချက်တွေလက်တွေ့ဖြစ်မလာသေးတဲ့ကြောင့်အာဆီယံကထိပ်သီးစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တာပါ။မြန်မာစစ်ကောင်စီကတော့အာဆီယံအသင်းရဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်တဲ့ဆုံးဖြတ်ချက်ဖြစ်နေကန့်ကွက်ခဲ့ပါတယ်။ဒါမှမဟုတ်ဒီဇင်ဘာလနဲ့ကျင်းပမဲ့ကမ္ဘာစည်းဝေးရေးအင်အားကြီး9နိုင်ငံ G7 နဲ့အာဆီယံစည်းအဝေးကိုအင်ရှင်ဖြစ်ကျင်းပမဲ့ဗြိတိန်ကလည်းမြန်မာဆက်အာဏာပိုင်တွေကိုပါဝင်ဝင်ငင်းဆန်ထားတာပါ။နိုဝင်ဘာလနောက်ပိုင်းမှာကျင်းပမဲ့အာဆီယံနဲ့ဥရောပထိပ်သီးအစည်းအဝေးကိုလည်းမြန်မာ့ကိုမဖိတ်ဖို့အာဆီယံအလက်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကအရေးမို့ပြောကြားထားတာပါ။အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေဆုံးသတ်တဲ့ကြာသာပတ်နေ့မှာပဲမလေးရှားနိုင်ငံကြားရေးဝန်ကြီးကလည်းမြန်မာနိုင်ငံကအခြေအနေတွေတိုးတက်မှုမရှိရင်တခြားနည်းလမ်းတွေရှာလိမ့်မယ်ဆိုပြီးသတင်းတောက်တွေကိုပြောဆိုထားပါတယ်
။ဆူဒါနိုင်ငံမှာဒီသတင်းပတ်အစောပိုင်းစစ်တပ်ကပယ်ရှားလိုက်တဲ့အသွင်ကူးပြောင်းရေးအရာသားအစိုးရကိုအာဏာလွှဲပြောင်းပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုလိုက်ပါတယ်။အာဖရိကယူနီယံ၊ဥရောပသမဂ္ဂ၊အာရဗ်အဖွဲ့ချုပ်နဲ့နိုင်ငံတကာအဖွဲ့အစည်းတွေကဆူဒါန်နိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းမှုတွေကိုရှုံချတာတွေကိုလည်းအင်မြူရောကကြာတာပတင်းနဲ့ထုတ်ပြန်ချက်မှာသမ္မတဘိုင်ဒန်ကထက်သွင်းပြောဆိုခဲ့ပါတယ်။ဆူဒါန်ပြည်သူတွေငြိမ်းချမ်းစွာဆန္ဒပြခွင့်အရတားတွေဥဆောင်တဲ့အစိုးရကိုအာဏာပြန်လွှဲပြောင်းပေးဖို့တညီတညွတ်တဲ့တောင်းဆိုကြောင်းကိုလည်းပြောဆိုထားပါတယ်။တနင်္လာနေ့အာဏာသိမ်းကြတဲ့ကဖမ်းထားတဲ့သူတွေဒီမိုကရေစီလူလားသူလူလားသူတွေအပါအဝင်ဖမ်းဆီးထားတဲ့သူအားလုံးကိုချက်ချင်းလွတ်ပေးဖို့လည်းတောင်းဆိုပါရယ်ဆေးအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟာကြာတာပတင်းနေ့မှာလည်းဆက်လက်ဖြစ်ပွားခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေကမြေယူဘုံတွေကြီးစံအစ်စ်တွေနဲ့ရာဘာကြီးတွေကိုပါအတုံးပြုပြီးဖြိုခွဲခဲ့တဲ့အကြောင်းကိုကိုရီးဖြစ်သူတွေကလည်းပြောပြပါရယ်ခါတုံမြို့တော်မှာအရှိမျိုးတော်ရဲ့အရှိပိုင်းမှာအကြမ်းဖက်နှိမ်နင်းမှုတွေကြောင့်ဆန္ဒပြသူအ ਨੇ ဆုံး2ဦးသေဆုံးပြီးအပြင်းထန်တန်ရာရသူ2ဦးရှိကြောင်းကိုလည်းအခြေအနေတွေကိုစောင့်ကြည့်နေတဲ့ဆံဝင်များကော်မတီကိုကိုးကားပြီးရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်။မျိုးတော်မြောက်ဖက်ဆန္ဒပြပွဲမှာဆန္ဒပြသူ2ဦးသေဆုံးပြီးဆန္ဒပြသူ2ဦးသေဆုံးကြောင်း AFP သတင်းကလည်းဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒေါ်လာ 1.85 ထရီလီယံကုန်ချမဲ့အသုံးစရိတ်အစီအစဉ်ကိုကြာသပတေးနေ့ကအများသိအောင်ချပြလိုက်ပါတယ်။အသုံးစရိတ်အစီအစဉ်အသစ်ဟာအမေရိကန်မိသားစုတွေကိုဆက်စုနှစ်တွေနဲ့ချီအထောက်အကူပေးနိုင်မှာဖြစ်တယ်လို့ဖန်လုံရင်တန်းဝေထုတ်လုပ်မှုတွေကိုလည်းအမေရိကန်ကတိတိတသာရှော့ချနိုင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။မကြာသေးခင်ကစတင်စုပြုခဲ့တဲ့ပမာဏထက်တဝက်လောက်သာရှိရတဲ့အစီအစဉ်အသစ်ကိုတော့သူ့ရဲ့ဒီမိုကရက်တစ်ပါတီကလွှတ်တော်အမတ်တွေနဲ့ကြာသပတေးနေ့စောပိုင်းတွေ့ဆုံရှင်းပြခဲ့ပြီးနောက်ပိုင်းအင်ဂျီရောက23မိနစ်ကြာမင်းကုန်းမှာလည်းထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။အသုံးစရိတ်အစီအစဉ်တွေစိတ်ဆက်ညီနေရမှာသူကိုယ်တိုင်ပါဝင်အားလုံးကဖြစ်စေချင်တယ်လို့မဖြစ်တာစိတ်ဆက်ညီနေမှုရဲ့သဘောတဘာဝဖြစ်တဲ့ကြောင့်နားလည်လက်ခံမှုလည်းတိုက်တွန်းသွားခဲ့တာပါ။စောပိုင်းမှာစုကျူးခဲ့တဲ့ပမာဏထက်ရှော့ချခဲ့ရပြီမလဲ။တိုက်ပြင်းနဲ့ပြည်သူလူထုအတွက်တမန်ဝင်ရင်းနှီးမြှုပ်နှံသုံးဆက်မဲ့အစီအစဉ်ဖြစ်နေလေသမရကပြောဆိုထားခဲ့ပါတယ
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာ6ရက်ကြာဥရောပခီးစဉ်ကိုကြာတာပြင်းနေမှာပဲစတင်လိုက်ပါတယ်။ခီးစဉ်အစရောမမြို့မှာအောက်တိုဘာ30ရက်ကနေ31ရက်နေ့အထိကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးကိုတက်ရောက်ပြီးကိုဗစ်ရောဂါအရေးရာသီဥတုဖောက်ပြန်မှုတွေနဲ့ကမ္ဘာစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးမှာပါ။အဲ့ဒီနောက်မှာတော့စကော့တလန်ဂလာစကိုမြို့မှာနိုဝင်ဘာလ1ရက်နေ့မှာစတင်ကျင်းပမယ့်ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံ COP26 ကိုတက်ရောက်မှာဖြစ်ပါတယ်။ကက်သလစ်ခရိယန်ဘာသာဝင်တူလည်းဖြစ်တဲ့သမ္မတဘိုင်ဒန်ဟာဥရောပခီးစဉ်မှာပဲကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ဆက်တွေ့ဆုံမှာလည်းဖြစ်ပါတယ်။ထိပ်သီးအစည်းအဝေးနှစ်ခုစလုံးကိုတရုတ်သမ္မတရှင်ချင်းပင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ကိုယ်တိုင်တက်ရောက်မှာမဟုတ်တဲ့အတွက်သမ္မတဘိုင်ဒန်ကအဓိကဦးဆောင်လိမ့်မယ်လို့အိမ်ပြူတော်အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျိတ်ဆူလီဗန်ကတော့ဒီတစ်ပတ်မှာပြောဆိုထားပါတယ်ခင်ဗျာ
။ဒီရေအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိ5မီတာ24 kHz 12.13 ညာအိုက်ဒိုမီတာ40 kHz 9433ညာအိုက်ဒိုမီတာ51 kHz 9805နဲ့အိုက်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် View American အတန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနခင်တရင်တွေကိုနားဆင်နေရတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ခေါင်းဆောင်တွေအနေနဲ့အခုချိန်မှာကိုဗစ်ကပ်ရောဂါကိုထိုက်ပြက်နိုင်စွာရှိတဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲကနေပြောဆိုလိုက်ပါတယ
် Together these countries have the ability to make the political and financial commitments that are needed to end this pandemic
လက်ရှိကာယရောဂါကိုအဆုံးသတ်ဖို့နဲ့အနာဂတ်မှာကျော်မဲ့ပြဿနာကိုတားဆီးနိုင်ဖို့လိုအပ်နေတဲ့နိုင်ငံရေးဗန္ဓာရေးအရတနည်းတယ်ခင်ဗျာမှာနဲ့အတူတကွာလှုပ်ဆောင်နိုင်စွာရှိကြပါတယ်ကျပြတ်သားသားဆုံးဖြတ်ရမယ့်အချိန်မှာကမ္ဘာကြီးဘေးကင်းလုံခြုံမှုပြတ်သားတဲ့ဥဆောင်မှုတွေလည်းလိုအပ်နေပါတယ်လို့ဝေချိုတွင်းရမှုချုပ်တီဒရော့စ်အဒနွန်ဂဗီယေဆုစ်ကဆစ်ဇာလန်နိုင်ငံခြေတီပါမျိုးယုံချုပ်ကကြာသာပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါကမ္ဘာတဝန်းကိုဗစ်ရောဂါကာကွယ်ဆေးရရှိမှုစမ်းသပ်စစ်ဆေးမှုနဲ့ကုသရေးမှာမမျှမတဖြစ်နေတဲ့အခြေအနေကိုဖြစ်ရှင်းမဲ့ WHO ရဲ့အစီအစဉ်အတွက်နိုင်ငံကအကူအညီဒေါ်လာ 23.4 ဘီလီယံလိုအပ်ကြောင်းပြောဆိုပြီးဒါဒီလိုအပ်နေတဲ့ငွေကြေးတွေကို G20 ဖွဲ့ဝင်နိုင်ငံတွေကထည့်ဝင်ကြဖို့လည်းတိုက်တွန်းသွားပါတယ
်။ COVID စကောကာယောဂါကြီးဆက်လက်ပြပွားနေပြီးကမ္ဘာကြီးမှာကာကွယ်ဆေးထိုးတဲ့နိုင်ငံတွေနဲ့မထိုးရသေးတဲ့နိုင်ငံတွေအကြီးအကျယ်ကွာဟနေတဲ့ပြဿနာကိုကမ္ဘာအချမ်းသာဆုံးနိုင်ငံတွေတက်ရောက်မဲ့ G20 အစည်းအဝေးမှာဆွေးနွေးဖို့ရှိနေပါတယ်။2019ခုနှစ်နောက်ပိုင်းလူပုဂ္ဂိုလ်ကိုယ်တိုင်တက်ရောက်မဲ့ G20 ထိပ်သီးအစည်းအဝေးကိုလာမဲ့စနေနေ့မှာအီတလီနိုင်ငံရောမမြို့မှာကျင်းပမှာဖြစ်ပြီးကိုဗစ်ကပ်ဆိုးနဲ့ပတ်သက်တဲ့ကိစ္စတွေကိုအဓိကဆွေးနွေးမဲ့အလားအလာရှိနေပါတယ်။အမေရိကန်ပြည်ထောင်စုကကိုဗစ်ကာကွယ်ဆေးအလုံးပေါင်းတန်းထောင်1.1 ဘီလီယံပေးလူပုဂ္ဂိုလ်ဂရီးပြုထားပြီးအခြားနိုင်ငံတွေထဲများတယ်လို့သမ္မတဘိုင်ဒန်ကပြောဆိုထားပါတယ်။ဒီလောက်အတိုင်းတဟမလောက်သေးဘူးလို့ကျန်းမာရေးအကျိုးဆောင်တွေကတော့ပြောပါတယ်လေလာမှုတစ်ခုအရတော့ချမ်းသာတဲ့ G20 နိုင်ငံတွေကဆင်းရဲတဲ့အာဖရိကနိုင်ငံတွေထက်ကိုဗစ်ကာကွယ်ဆေး15ဆပိုပြီးရရှိတယ်လို့တွေးရှိထားပါတယ်
။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကအာဖဂန်တန်ယုံနဲ့တခြားမြို့တွေကကောင်စစ်ရုံးတွေမှာတာလီဘန်တန်တမန်တွေစတင်တာဝန်ထမ်းဆောင်နေပြီဖြစ်တဲ့ကြောင်းတာလီဘန်တာဝန်ရှိသူ2ယောက်နဲ့အာဖဂန်တန်တမန်တွေက VOE ကိုကြာသပတေးနေ့ကပဲအတည်ပြုပြောဆိုလိုက်ပါတယ်။အစ္စလာမဘတ်ကအာဖဂန်တန်ယုံကိုတာလီဘန်တွေပြစ်ပို့ထားတဲ့အကြောင်းကြားစာကိုလည်း VOE ကလက်ခံရရှိထားတာပါ။တာလီဘန်ဆွေးရောက်ကိုပါကစ္စတန်နိုင်ငံကတရားဝင်အသိမှတ်ပြုလက်ခံမထားသေးပေမဲ့တန်တမန်တာဝန်ထမ်းဆောင်ဝင်ပြုခဲ့တာဖြစ်ကြောင်းလည်းပါကစ္စတန်တာဝန်ရှိသူကပြောပါရယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာရှိတဲ့ပါကစ္စတန်တန်မတ်ကြီးမန်ဆူအခန်ကလည်းတာလီဘန်တာဝန်ရှိသူတွေကိုပြည်ဝင်ဗီဇာထုတ်ပေးထားတဲ့အကြောင်းဗီဒီယိုကိုအတည်ပြုပြောဆိုထားပါရယ
် Facebook အမည်ကိုမိသားလိုအမည်ပြောင်းလဲမျက်ကွက်လိုက်တာဟာအနာဂတ်မှာ online ကနေတွေ့မြင်ရတာတွေကိုတကယ်အစ်စ်အမှန်တွေလို့မြင်ရအောင်ဖန်တီးဖို့အတွက်ဖြစ်တယ်လို့ကုမ္ပဏီရဲ့ CEO အကြီးအကဲ Zuckerberg ကပြောဆိုပါတယ်။ Facebook အနေနဲ့သူ့ရဲ့စာမျက်နှာပေါ်ကပေါ်ပြချက်တွေဟာကမ္ဘာအနှံ့ပြည်သူတွေနဲ့လူ့အဖွဲ့အစည်းတွေအတွက်ထိခိုက်မှုတွေရှိနေတယ်ဆိုတာကိုလက်လျှူရှိခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေထွက်ပေါ်နေချိန်မှာကုမ္ပဏီရဲ့အမည်ကိုအခုလို Metaverse လို့အမည်ပြောင်းလိုက်တာဖြစ်ပါတယ်။ Facebook ကြောင့်အသုံးပြုသူတွေထိခိုက်နေနာမှုရှိတာကိုကုမ္ပဏီကကုမ္ပဏီတွင်သတိပေးတာကိုလိလူရှုခဲ့တယ်ဆိုပြီးတော့ပြခဲ့တဲ့လပိုင်းကကုမ္ပဏီဝန်ထမ်းဟောင်းတူဖြစ်တဲ့ Francis Hagen ကအထောက်အထားတွေကိုဖွင့်ချခဲ့ပါတယ် Zuckerberg ကတော့ Metaverse ကပုံမအစင်းမြင့်ကောင်းမွန်ပြီးရုပ်ပုံတွေကိုအစင်းအမှန်တွေလိုတွေ့မြင်ရတဲ့ 3D နည်းပညာတွေနဲ့ပေါ်ဆောင်မှာဖြစ်ပြီး online ကနေတွေ့မြင်ရတဲ့ပတ်ဝန်းကျင်အသေးတစ်ခုကိုဖန်တီးပြမှာဖြစ်တယ်လို့ဆိုပါတယ်ရုပ်ပုံတွေကိုဖန်သားပြမှာကြည့်ရတာမျိုးမဟုတ်ပဲအထဲကိုကိုယ်တိုင်ဝင်ရောက်သွားတယ်လို့မျိုးမြင်ရမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
တောက်ကြနေမနဲ့ခင်ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့ဒီသတင်းပေးပို့ချက်တွေကိုအခုချိန်မှာစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ကချင်ပြည်နယ်အင်ဂျန်ရန်မြို့နယ်က KIO ထင်းချုပ်ရွာအင်ကွမ်လာကျေးရွာအထက်တန်းအကြောင်းတစ်ခုမှာကျောင်းသား400ကျော်လောက် COVID-19 ကူးစက်ခံရပါတယ်တွားရေးလာရေးခက်ခဲပြီးတော့အစီအစေးတင်းကျပ်တဲ့အဲ့ဒီဒေသမှာ COVIDလူနာတွေအတွက်ရေးပေါ်ဆေးဝါးရိတ်ခါလိုအပ်ချက်တွေရှိလာမယ်ဆိုရင်သက်ဆိုင်ရာအဖွဲ့အစည်းတွေကခွင့်ပြုလိမ့်မယ်လို့လည်းဒေသခံတွေမျှော်လင့်နေကြတာပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုခင်မောင်စုံမင်းပြောပြပေးပါဦးဗျာ
ကိုဗစ်ကရောဂါကာလမှာမြန်မာပြည်အဝမ်းကအကြောင်းတွေပိတ်ထားပေမဲ့ကချင်လူမျိုးရေးအဖွဲ့ KIO မြောက်ပိုင်းတိုင်းဒေသကအကြောင်းတွေကိုစက်တင်ဘာလလောက်ကပြန်လည်ပွင့်လှစ်ခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းကတော့ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်အန်ကွန်လကျေးရွာကအထက်တန်းကျောင်းမှာကျန်းမာရေးစစ်ဆေးခဲ့ရမှာတော့ကျောင်းသား400ကျော်လောက်မှာကိုဗစ်ပိုးတွေ့ရှိခဲ့ကြောင်းအင်ဂျန်ရံဒေသခံတယောက်ကပြောပါတယ်။အင
်ဂျန်ရံမြို့နယ်ကျန်းမာကျေးရွာပေါ့။ဟိုချင်းချုပ်နေလေရှိဒီနေရာကြီးကတော့အဲ့မှာမနေ့အစီအစဉ်ကရှုရကျော်ဖြစ်တဲ့အခါမှာ400ကျော်ပေါ့။လေရကျောင်းတိကျရလေးစားရဟုတ်ဟိုဘက်မှာတော့ဒီတီလီစီပေါ်တာနဲ့အစီဘောတော့အစီချက်ပေါ်တာအရင်ကတန်းသားတွေဒီခက်ခဲတဲ့တန်းသားတွေပေါ့လာနေတဲ့အပေါ်ကရှိတာပေါ့အဲ့လားတော်တော်များများစားရလို့စားရ
အန်ကွန်လကျေးရွာဟာအင်ဂျန်ရံမြို့နယ်နဲ့စွမ်ပရာဘွန်းမြို့နယ်အစပ်မှာတည်ရှိပြီးဒီနှစ်မြို့စလုံးကကျောင်းသားတွေဟာအန်ကွန်လအထက်တန်းကျောင်းမှာလာရောက်စာသင်ကြတာပါKIO ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့အော်တိုဘာလ23ရက်နေ့ကကျောင်းဆရာတဦးနေမကောင်းဖြစ်တာကိုစစ်ဆေးရာကကိုဗစ်ပိုးစတင်တွေ့ရှိခဲ့ကြောင်း28ရက်နေ့အထိလူ800ကိုစစ်ဆေးရာမှာတော့ပိုးတွေ့ရှိသူ449ဦးရှိကြောင်းဖော်ပြထားပါတယ်။ကိုဗစ်ပိုးတွေ့ရှိသူတွေများပြားတာကြောင့်အန်ကွန်လရွာကိုလော့ဒေါင်းချထားပြီးပိုးတွေ့ရှိတဲ့လူနာတွေကိုအထက်တန်းကျောင်းမှာနေရာချထားကူးသပေးနေကြောင်းလဲ KIO လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။အန်ကွန်လကျေးရွာနဲ့အဆက်အသွယ်ရှိတဲ့ကက်သလစ်ဘာသာဖုံးတော်ကြီးတပါးကတော့သူတို့အနေနဲ့ဆေးဝါးနဲ့ဆေးပစ္စည်းအသုံးဆောင်တွေပေးပို့ထားကြောင်းမိန့်ကြားပါတယ်
။ဘုရားမှာဆိုကက်သလစ်ဘာသာကြီးကဒီနေ့များတော့ဘုရားကျောင်းသားတွေကသူကခုနကကိုဗစ်ကွန်တင်းမှာပါတဲ့ခါကခုနကတော့မိတ်ကြီးတယ်။သူကတော့မနေ့ကပဲတဲ့ဒီနေ့ဒီကိုဗစ်ဒီတက်စ်ကစ်တို့ဒီပီပီတို့ပို့ပေးလိုက်ပြီးတော့သူလာတဲ့အချိန်တော့ပေးလိုက်တယ်တဲ့။ဒါကအသာစားတော့ဒါကမှတော့ဒီကိုဗစ်ကို
ပြီးခဲ့တဲ့လပိုင်းတွေကအန်ဂျန်ရမ်းမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လမ်းတစ်လျှောက်မှာနှစ်ဖက်တပ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးတာတွေရှိပါတယ်။ဒါကြောင့်အန်ကွန်လရွာကိုစေဝါနဲ့ရိတ်ခါပို့ဆောင်ဖို့အခက်အခဲဖြစ်မှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်နစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလန်စွမ်စွန်ကတော့ကိုဗစ်အတွက်အရေးပေါ်လိုအပ်လာရင်သက်ဆိုင်ရာအဖွဲ့အစည်းအားလုံးကခွင့်ပြုလိမ့်မယ်လို့ယူဆကြောင်းပြောပါတယ်။
ကျွန်တော်ကြားရတာတော့ဟိုအောက်ဆီဂျင်တွန်းတာမျိုးအဆင့်မှုပဲနဲ့ရိုးရိုးဟိုတုတ်ကွေးဖြားနာပုံစံမျိုးပေါ့ဆက်လိုက်တော့ positive ဖြစ်တာပေါ့အဲ့လိုအခြေအနေမှာရှိတယ်လို့တော့ကြားရတယ်အခြေအနေဆိုးတာတို့ဘာလို့အောက်ဆီဂျင်ကျန်လက်တာတို့ဘာလို့အခြေအနေဆိုးရင်တော့ကျွန်တော်တို့ဟိုကုညီရမယ့်တာဝန်ရှိတယ်ဆိုတော့အားလုံးနဲ့ခွင့်ပြုရမှာပါဒါတော့ဟောပေါ့ထောက်ခံစားတော့လိုတော့ပေါ့
ဒီလနှစ်သုံးရက်နေ့ကတော့ကအိုးမြောက်ပိုင်းတိုင်းဒေသဖြစ်တဲ့ပူတာအိုးစွမ်ပရာဘွန်ဘက်မှာပိုစစ်တစ်လူနာ၁၂ဦးငကိတ္တစင်တာမှာဆေးဝါးကုသမှုခံယူနေသူ၂၀ဦးနဲ့ကျန်းမာရေးစောင့်ကြည့်ခံရသူ၄၄၉ဦးရှိကြောင်းကအိုးကထုတ်ပြန်ထားပါတယ်။အန်ဂျန်ရံမြို့နယ်အန်ကွန်လာကြေးရွာကနောက်ဆုံးအခြေအနေကိုမေးမြန်းနိုင်ဖို့ကအိုးကိုဆက်သွယ်ခဲ့ပေမဲ့တာဝန်ရှိတဲ့သူတွေမအားလက်
ောင်ဆုံးမင်းပြောပြသွားတာပါခင်ဗျာအခုတော့ဒီထိုင်းနိုင်ငံဘက်ကအကြောင်းကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံတောင်ပိုင်းပြည်နယ်ကဒီအချုပ်ထောင်အသီးသီးကနေလွတ်ရဲစီလို့ပြန်လွတ်လာကြတဲ့မြန်မာနိုင်ငံသား190နီးပါးကိုမြန်မာဘက်ချမ်းတနင်္သာရီတိုင်းကော့တောင်းမြို့ကအာနာပိုင်းနေထံကိုထိုင်းအစိုးရတာဝန်ရှိသူတွေကအော်တိုဝါ29ဗိုလ်ဒူးနေကလွှဲပြောင်းပေးခဲ့ပါတယ်ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ရာ
ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းမှာလူရဲစစ်မြန်မာတွေကိုမြန်မာနိုင်ငံဘက်လွှဲပြောင်းပေးမှု9လကြာလောက်ရပ်နားနေခဲ့ပြီးစက်တင်ဘာလမှာတစ်ကြိမ်အော်တိုဘာလမှာနှစ်ကြိမ်ထိုင်းအစိုးရကမြန်မာဘက်ကိုပြန်လွှဲပြောင်းပေးခဲ့ပါတယ်။အော်တိုဘာလထဲမှာ10ရက်နေ့မှာတစ်ကြိမ်အော်တိုဘာလ29ရက်နေ့ဗုဒ္ဓဘူးနေ့ကတစ်ကြိမ်ပြန်လည်လွှဲပြောင်းပေးခဲ့တာပါ။ဒီတစ်ကြိမ်မှာတော့လူရဲစစ်သူအကျဉ်းသား190နီးပါးပါဝင်နေဆိုပြီးမြန်မာနိုင်ငံသားတွေကိုပြန်လည်လက်ခံတဲ့အဖွဲ့ထဲမှာပါတဲ့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့ကော့တောင်းမြို့ရှေ့ပြောင်းလို့သမားအရင်းမြစ်စင်တာ MRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်
။ညီသားအလုံးပေါင်းကျွန်တော်တို့189ယောက်ခင်ဗျာ။မြို့သူများ23ကျန်တော့တောက်ချားလေးတွေပါတယ်။အကြောင်းမျိုးကြောင့်ဖန်ခံရတဲ့အလုပ်မလေးပါတယ်။ရေနောက်ချုပ်ခန်းကနေချုပ်ခန်းမှာပြီးခဲ့တဲ့ခေါက်ကဆိုစရိတ်နေကလွယ်တော့တစ်ချေကလူကနည်းနည်းပဲကျန်တယ်ဒါပေမဲ့ဒီရစ်ပိုင်းမှာကျန်များလာတယ်လူမှန်းကျန်ဝင်တဲ့လူများတော့ဖမ်းမိတယ်လွှဲစေတယ်အဲ့ဒါလေးတော့ပြန်ပြီးတော့ပြွဲလာတာဖြစ်တယ်လူသမားတန်ရာရှိတဲ့ဆွေးရဌာနနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီကော့တောင်းဖေးပြန်လွှဲတာခင်ဗျာ
ထိုင်းဆိုရဘက်ကလွှဲပြောင်းပေးသူတွေထဲမှာမူရစေဝါအမှုနဲ့နှိရှိထောင်းနှံကြခံခဲ့ရသူတွေလူငယ်တဲ့လေးလအတွင်းထိုင်းနိုင်ငံတဲကိုတရားမဝင်ဝင်လာကြတဲ့ရှေ့ပြောင်းလို့သမားတွေလည်းပါဝင်ကြတယ်လို့လည်းပြောပါတယ်
။များပြေကတော့မူရစေဝါနဲ့ထောင်းနှိရှိကြတဲ့လူတွေပါလာတယ်ပြီးလို့ရှိရင်အလုပ်ရှင်မတူတော့လည်းပါတယ်ပြီးလို့ရှိရင်စာရွက်စာနဲ့မဆုံတဲ့လူတွေပါတယ်ဖိုးဝင်တဲ့လူတွေပါတယ်ဖက်ချက်ဖန်ခံတာလည်းဆိုလူ2လနဲ့4လဝန်းကျင်လူတွေကြီးပဲအလုပ်ခုလာတာပြီးလို့ရှိရင်ကျွန်တော်တို့လောက်ရှင်မတူတဲ့မတူတဲ့လူတွေစာရွက်စာနဲ့မဆုံတဲ့လူတွေပါတယ်ပြီးလို့ရှိရင်တပီနဲ့တပီနဲ့ကြော်ယူသွားတဲ့လူတွေပါတယ်ပြီးလို့ရှိရင်မွေးစေဝါနဲ့တခြားအမှုခေလို့ဖန်ခံရတဲ့အုပ်စုတွေပါတယ်ခင်ဗ
ျထိုင်းနိုင်ငံဘက်မှာဖက်စီထောင်ချခံရပြီးလွတ်လာတဲ့မြန်မာနိုင်ငံသားထောင်နဲ့ချီကိုအရင်ကတည်းကထိုင်းဘက်ကမြန်မာနိုင်ငံဘက်ကိုပြန်ပို့ပေးလေးရှိပါတယ်။ဒါပေမဲ့ကိုဗစ်ကရောဂါဖြစ်ချိန်ကစလို့မြန်မာနိုင်ငံဘက်ကလွှဲပြောင်းလာသူတွေကိုလက်ခံမဲ့စောင့်ကြည့်စင်တာတွေမလုံလောက်တာကြောင့်လွှဲပြောင်းမှုတွေအဓိကရပ်နေရကနေပြီးခဲ့တဲ့စက်တင်ဘာလကမှပြန်ဆနိုင်ခဲ့တာပါ။အခုလည်းကော့တောင်းမြို့ဘက်ကလက်ခံနိုင်တဲ့အရေးအတွက်ကိုသာပြန်လွှဲပြောင်းပေးခဲ့တာဖြစ်တယ်ဆိုပြီးဦးမိုးဝေကပြောပြပါတယ်။
များပြတော့ဒီရနောက်မှဆိုရင်လောကချုံမှထားတယ်ပြီးမှကျွန်တော်တို့ဒီစူးစောင်းစကန်ပို့တယ်ရနောက်စူးစောင်းစကန်ပို့တယ်စူးစောင်းစကန်ဆက်မှကျွန်တော်ကွန်တောင်းပို့တယ်ကွန်တောင်းဝါအရင်ကြောင်းကြတယ်ဒီဘက်မှာဥပမာနေရာတွေကကိုယ်တိစင်တာတွေကလူပြိနေလို့ရှိရင်လက်ခံသေးဘူးဘာကြလဲဆိုနေရာထားဖို့သို့နေရာအဆင်ပြေများမချက်နိုင်သေးလို့မရှိသေးလို့ခင်ဗျာ
ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းနေဆက်တွေပိတ်ထားပေမဲ့ပြန်လွတ်လာတဲ့မြန်မာနိုင်ငံသားတွေကိုနေဆက်တွေကနေမြန်မာနိုင်ငံဘက်ကိုပြန်လည်ပို့ဆောင်ပေးနေတာဖြစ်ပါတယ်ရှင်
။ထိုင်းရှိဆိုင်သတင်းတော့မအေးမသတင်းပြပို့ခဲ့တာပါခင်ဗျာ။မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီး WIWM ကမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်ရရက Facebook နဲ့ပုံမှန်ထိတွေ့ဆွေးနွေးမှုတွေရှိနေတယ်လို့WIWM ရဲ့အကြီးအကဲဖြစ်တဲ့ Nicholas Khon GM ကပြောကြားလိုက်ပါတယ်ကျွန်တော်တို့အခုအတန်မလွင့်ခင်အချိန်အတောအတွင်းမှာပဲ VOA ရုံးချုပ်ကိုလာရောက်ခဲ့တဲ့ဒီ Mr. Khon GM ကို VOA ရဲ့ Editor ဦးကျော်စံတာကတီးတန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အဲ့တော့ဦးကျော်စံတာခင်ဗျာဒီ Facebook ကဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ထိန်ချန်ခဲ့ရဲဆိုပြီးတော့ဒီ New York မြို့ကမြို့နယ်တရားရုံးတစ်ခုမှာပေါ့လေတရားစွဲခံရတယ်ပြီးတော့အဲ့ဒီအချက်လက်တွေကိုလည်းထုတ်ပေးပါဆိုပြီးတော့ဒီတရားရုံးကဆုံးဖြတ်တယ်ဒါကိုဒီ Facebook ကလည်းငင်းဆန်ခဲ့တယ်အဲ့တော့အခုဦးကျော်စံကတွေးဆောင်ခဲ့တယ်ဒီ WIWM အကြီးကဲကဒီကိစ္စနဲ့ပတ်သက်လို့ဘာတွေများပြောသွားပါလဲခင်ဗျ
ဟုတ်ကဲ့ သူပြောတာကတော့ Facebook ကိုနယူးယောက်မှာတရားဆွဲတာဟာသူတို့ double i double f ကမဟုတ်ဘူးတဲ့အဲဆွဲတာဟာဂမ်ဘီယာနိုင်ငံဆွဲတာသာဖြစ်ပါတယ်တဲ့သူတို့ double i double f အနေနဲ့ကတော့ Facebook နဲ့ပုံမှန်ဆက်ဆံမှုတွေရှိနေပြီးတော့ Facebook စီကသူတို့လူကြီးနဲ့အချက်အလက်တချို့ကိုလည်းဆွဲပြောင်းရရှိပြီးဖြစ်တယ်ဆိုပြီးတော့အခုလိုပြောပါခင်ဗျာ
With Facebook we had asked them for various information soon after what we began our operations which is a little over 2 years ago I actually met with them in July of 2019
ဆွေးနွေးကြံပြနိုင်ငံကသာဖြစ်ပါတယ်သူတို့ WIWM ကတော့2019 July မှာစတင်တာဝန်ပေးခံရကြတဲ့က Facebook နဲ့ထိတွေ့ဆက်ဆံမှုတွေရှိနေကြတယ် Facebook ကလည်း WIWM လူကြီးနဲ့အထောက်အထားတွေကိုတစိုက်တည်းသာပေးပို့ခဲ့ပြီးဖြစ်တယ်နောက်ကလည်းသူတို့ဆရာအထောက်အထားတွေပူရလိမ့်မယ်လို့မျှော်လင့်တယ်ဆိုတော့ကျွန်တော်ပြောသွားတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့သူတို့က Facebook စီကနေပြီးတော့ဘယ်လိုအထောက်အထားတွေလိုချင်တာလဲပြီးတော့ဒီသူတို့မတိုင်ခင်မှာတော့ဟာလာ double i double f လို့ခေါ်တဲ့ဒီအထောက်အထားရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာတင်းမှာဆိုရင်လည်းဒီမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအထောက်အထားဟာလာတက်တည်တက်ကာရအပြည့်စုံနဲ့ရေးရတာပဲမဟုတ်ဘူးလားခင်ဗျဆိုတော့ဒီ Mr. ခိုးချင်းလို့လိုချင်တဲ့အထောက်အထားဆိုတာကဘာပါလဲခင်ဗျ
ဟုတ်ကဲ့ကိုညာပြောတာမှန်တယ် WWF ကတော့ရေးပြီးသားတော်တော်များများပြည်ပြည်စုံသူတို့ရရလို့ပြောတယ်ဆိုတော့ဘာကြောင့်သူတို့ဒါကိုထပ်ပြီးလူချင်းလဲဆိုတော့သူကဒီကိစ္စမှာအစိမ့်ပြောဖို့ညင်းတယ်ငါအစိမ့်မပြောပြရစင်တယ်တော့သူကရေးဘူးရအဖြစ်တာငါဒီလူမျိုးပြောပြရစေဆိုပြီးတော့အခုလိုပြောသွားပါခင်ဗျာ
And I don't want to go into too many details to tip off anyone about what exactly we are looking at but we believe that of course
အဓိကတော့အကြမ်းဖက်မှုတွေကြီးထွားခဲ့ရတာဟာ Facebook ပေါ်မှာရေးသားချက်တကြောင်ဖြစ်တယ်ဆိုတာကိုကျွန်တော်သိပါတယ်။ဒါကြောင့် Facebook ရဲ့အထောက်အထားအစီအစဉ်ကိုသိကျင်တာပါ။အဓိကတစ်ဆင့်ပြမှုကျွလွန်ကြတဲ့လူပုဂ္ဂိုလ်တဦးချင်းရဲ့အချက်အလက်တွေကိုလည်းသူတို့သိနိုင်လိမ့်မယ်လို့မျှော်လင့်နေဆိုပြောသွားတာဖြစ်ပါတယ်။တကယ်တော့ Gambia နိုင်ငံကတော့ဒီကိစ္စကိုနယူးယောက်ရုံးမှာဆက်ပြီးတော့အယူခံဝင်ထားပါတယ်။တကယ်လို့ဒီအယူခံသာအောင်မြင်ခဲ့ရင် WIWM အနေနဲ့လည်းသူတို့အချက်အလက်စီးပိုင်ခွင့်ပေါ့ကြာ။အဲ့ဒီကိုအခိုင်အမာရရှိမယ်ဆိုပြီးတော့သူကမျှော်လင့်နေတယ်လို့ပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဦးကျွန်းသာသိတဲ့အတိုင်းပဲအခုလေဒီမြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေကအများကြီးဆက်ဖြစ်နေပါလေပြီးတော့ဒီအမုန်းစကားတွေသတင်းအမှားတွေကိုဒီ Facebook ပေါ်မှာနှစ်ဖက်စလုံးကဟလာရေးသားဖော်ပြနေတာတွေအများပြကျွန်တော်တို့တွေ့နေရပါလေအဲ့ဒီကိစ္စနဲ့ပတ်သက်လို့ရောသူ့ကိုဦးကျွန်းသာမေးဖြစ်ပါ
မင်းဖြစ်ပါတယ်ဒါအဓိကဖြစ်နေတဲ့ကိစ္စဆိုတော့ပူတောင်အရေးကြီးတယ်သူကဒီကိစ္စနဲ့ပတ်သက်လို့လေ Facebook ကိုသူပြောဖြစ်ပါတယ်တဲ့ပြောရစရင်ကဘယ်လိုအောင်ကြုံရလဲသူကိုယ်တိုင်တော့မှဒီသူဟာမစ္စတာကွန်ဂျင်ဟာဗမာစစ်ဘုတ်ကျုပ်တောင်နဲ့နိုင်ငံရတနိုင်ငံမှာတွေ့ရဲဆိုပြီးတော့ Facebook မှာသတင်းမှဖော်ပြတယ်။အဲရန်အောက်ကလူတွေကကွန်ဂျင်နဲ့လည်းသတင်းပေးဖြစ်တယ်သူနဲ့တွေ့ရတဲ့လူကလည်းပဲအကြမ်းဖက်မယ်ဆိုပြီးလှုံ့ဆော်တဲ့ဟာတွေကိုတွေ့လို့ Facebook မှာညှိနှိုင်းပြီးသူဖြတ်ချခဲ့ရတယ်လို့ပြောပါတယ်။ဆိုတော့ဒီလိုပဲအခုဖြစ်နေတဲ့ကိစ္စတွေမှာလည်းအခုလိုလွဲမှားဖော်ပြချက်အမုန်းစကားလှုံ့ဆော်မှုတွေကို Facebook နဲ့ညှိပြီးတော့သူကပယ်ဖျက်သွားမယ်လို့ပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဒီလိုလူအခွင့်အရေးအဖွဲ့တွေကိုဟဟာမြန်မာနိုင်ငံကလူတချို့ကပေါ့လေပြောနေတာရှိပါတယ်ဟဟာသူတို့ကစစ်တပ်ကိုပဲဟဟာအပြစ်ရှာတယ်အပြစ်တင်ပြီးတော့တစ်ဖက်သက်ပြောနေတယ်ဒါပေမဲ့တစ်ဖက်မှာပြန်ကြည့်ရင်လက်တလောဖြစ်နေတဲ့မြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့ဟဟာဟဟာဒလန်လို့အဆွတ်ဆွဲပြီးတော့တပ်ဖြတ်ခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့ရောဒီ WIWM ရဲ့အကြီးအကဲကဘာတွေများပြောပါသေးလဲခင်ဗျာ
သူတို့အနေနဲ့ကတော့လူခွင့်ရေးကောင်စီမှာတင်ပြတဲ့အစီရင်ခံစာအပါအဝင်ပေါ့လေလူသိရှင်ကထုတ်ပြန်တဲ့အထက်မှာအများအားဖော်ပြပါရဲသူတို့အဖွဲ့ဟာဘယ်လိုက်မှုမရှိဘူးဆိုတဲ့အကြောင်းကိုအများအားဖော်ပြရဲဆိုပြီးသူတို့အခုလိုပြောပါခင်ဗျာ
We're concerned with crimes against human beings in Myanmar regardless of the ethnicity the religion or the
သူပြောတော့ကကျွန်တော်တို့ဟာမြန်မာနိုင်ငံကလူသားလူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အလွန်ဆိုးရိမ်ပါတယ်တင်မှုကျွလွန်သူတွေဒါမှမဟုတ်ကျွလွန်ခြင်းခံရတဲ့သူတွေဟာဘယ်လူမျိုးတွေလဲဘယ်ဘာသာကိုကုဝဲသလဲဘယ်နိုင်ငံရေးအင်အားစုဘက်ကပါဝင်သလဲဆိုရဲကွဲလွဲမှုတို့သူတို့ဂရုမစိုက်ပါဘူးနိုင်ငံတကာဥပဒေဆိုတာလည်းပဲခွဲခြားဆက်ဆံမှုမရှိပါဘူးတဲ့ခင်ဗျားကဘယ်ဥစုကလာရဲဘယ်လိုနိုင်ငံရေးယုံကြည်မှုရှိရဆိုရဲအပေါ်မှာမူမူတည်ပဲနဲ့ပြမှုကိုဘယ်သူမှဆိုကျွလွန်နိုင်ရပါတယ်ကျွန်တော်တို့ကလည်းပဲဘယ်ဘက်ကကျွလွန်တဲ့ပြမှုပဲဖြစ်ဖြစ်စစ်တပ်ကပဲကျွလွန်တော့အထက်တဖက်ဖက်ကပဲကျွလွန်တော့သူတို့ကခွဲခြားဆက်ဆံမှုမရှိဘဲနဲ့စုံစမ်းဖော်ထုတ်သွားမှာလားဖြစ်တယ်လို့သူကပြောတော့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကျော်သန္တာအခုလိုပြောပြသွားတာကျေးဇူးပါခင်ဗျာဒီဦးကျော်သန္တာနဲ့ WIWM အကြီးကဲဟလာမစ္စတာခိုဂျီယမ်နဲ့မေးမြန်းတာရဲ့အပြည့်စုံကိုပေါ့လေဒီလာမယ့် သတင်းပတ်ကုန်ကျွန်တော်တို့ရုပ်မြင်သံကြားရောရေဒီယိုအစီအစဉ်တွေမှာပါအပြည့်စုံတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုတခါတော့နိုင်ငံတကာသတင်းနှစ်ပုဒ်ကိုတင်ပြကြင်ပါတယ်အာလိုအလုသမားအဖွဲ့ကြီးရဲ့နောက်ဆုံးကိန်းဂဏန်းတွေအရဒီကိုဗစ်ကပ်ဆိုးကြုံရခြင်းပြန်လည်လုံမြောက်လာမဲ့အချိန်မျိုးမှာအလုသမားစည်းကွက်ကနှေးကွေးနေတာတွေ့ရတယ်လို့ပြောပါတယ်ဝင်ငွေနဲ့ဆင်းရဲတဲ့နိုင်ငံတွေမှာအချိန်တွေဆိုးရွားနေတယ်လို့ ILO ကထုတ်ပြန်ထားပါတယ်ဒီအကြောင်းလီဇာရှလိုင်းဂျနီဗာကပေးပို့တဲ့သတင်းကိုတော့ကိုစော်မူကျော်ပြောပြမှာပ
ါ ILO အလုသမားအဖွဲ့ချုပ်ကြီးရဲ့စီးပွားရေးပညာရှင်တွေဟာကိုဗစ်ကပ်ဆိုးရဲ့အလုသမားစည်းကွက်ပေါ်တည်ရောက်မှုတွေကို2020ခုနှစ်မတ်လကတည်းကစောင့်ကြည့်လေ့လာခဲ့ပြီးကမ္ဘာအလုသမားဈေးကွက်အနေနဲ့ထိခိုက်ပျက်စီးဖို့လွယ်ကူတဲ့အနေအထားမှာရှိနေသေးပေမဲ့တဖြည်းဖြည်းပြန်လည်ကောင်းမွန်လာမယ်လို့ဒီနှစ်စံပိုင်းမှာခန့်မှန်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုအကောင်းဘက်ကိုတွင်းမြော်ခဲ့တဲ့မျှော်လင့်ချက်တွေဟာကိုဗစ်ကူးစက်မှုလှိုင်းသစ်တွေကြောင့်မှေးမှိန်သွားခဲ့ရပါတယ်။စီးပွားရေးပြန်လည်နလန်ထလာမှုတွေဟာမျှော်လင့်ထားတာတက်ကိုနှေးကွေးနေပါတယ်။အခုနောက်ဆုံးတွေ့ရှိချက်အရဒီနှစ်အလုသမားဈေးကွက်မှာဒီကမ္ဘာလုံးအလုလုချိန်ဟာကိုဗစ်မပြစ်ခင်ကအလုတ်ချိန်တွေထက်4.3ရာနှုန်းလျော့နေနေအောင်ပဲလို့တွက်ချက်ထားပါတယ်ဒီအတိုင်းအတာဟာအချိန်ပြည့်အလုတ်သမား125တန်းအလုတ်ဆုံးရှုံးရမယ့်ပမာဏနဲ့ညီမျှနေပါတယ် ILO ညွှန်ကြားရေးမှူးချုပ် Guy Ryder ကတော့ဆင်းရဲတဲ့နိုင်ငံတွေနဲ့ချမ်းသာတဲ့နိုင်ငံတွေအကြားပြန်လည်နလန်ထမှုနှုန်းမတူညီပဲနှမျိုးကွဲပြားနေတာကိုသူ့အနေနဲ့စိုးရိမ်ပူပန်နေစေပဲလို့ပြောဆိုပါတယ်
This is reflected in the fact that the higher income countries with more resources managed to recover in 2021 at least to some extent.
ဒါကဘာကိုဖော်ပြနေတယ်လဲဆိုရင်2020ခုနှစ်အတွင်းချမ်းသာတဲ့နိုင်ငံတွေကကိုဗစ်ကပ်ဆိုးကနေအတိုင်းအတာတစ်ခုထိပြန်လည်လွတ်မြောက်လာခဲ့ပြီးမဲ့ဆင်းရဲတဲ့နိုင်ငံတွေက2020ခုနှစ်အတွင်းကိုဗစ်ကပ်ရောဂါကိုအပြင်းအထန်ခံစားခဲ့ရတယ်ဆိုတာကိုဖော်ပြနေပါတယ်ကိုဗစ်ကပ်ရောဂါဟာနိုင်ငံတွေအကြမညီမမျှမှုကိုပိုမိုအခြေအနေဆိုးဝါးသွားစေပါတယ်
။အခုလိုကော်ဟမှုတွေကြီးထွားလာရတာဟာနိုင်ငံတွေအကြကိုဗစ်ကာကွယ်ဆေးထိုးနိုင်မှုအခြေအနေနဲ့စီးပွားရေးနလန်ထားဖို့အစိုးရတွေရဲ့ထောက်ပံ့မှုတွေပေါ်မှာမူတည်နေတယ်လို့ဆိုပါတယ်။ဒါအပြင်တိုင်းပြည်တွေရဲ့ပြန်လည်နလန်ထူလာတဲ့နှုန်းဟာသူ့နိုင်ငံသားတွေကိုကာကွယ်ဆေးဘယ်လောက်ထိုးပေးနိုင်လဲဆိုတဲ့အပေါ်အကြီးအကျယ်တည်မိနေတယ်လို့ILO အကြီးအကဲကပြောဆိုခဲ့ပါတယ်စီးပွားရေးပြန်လည်နလန်ထဖို့ဆိုရမှာကတ်ဆိုးကြီးကြောင့်စီးပွားရေးထိခိုက်ကျဆင်းတဲ့အချိန်မှာအလုပ်သမားတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကာအကွယ်ပေးဖို့ငွေချေးအရာထိခိုက်မှုတက်တာအောင်ဘယ်လောက်လုပ်ပေးနိုင်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့သူကပြောဆိုပါတယ
် In low and middle income countries fiscal constraints and slow vaccination progress are expected to continue.To hinder progress.
ဝင်ငွေနည်းနဲ့ဝင်ငွေအလေလက်ရှိတဲ့နိုင်ငံတွေမှာငွေရေးကြေးရေးအရာချုပ်ချယ်ကန့်သတ်မှုတွေနဲ့ကာကွယ်ဆေးထိုးမှုနှုံနှေးကွေးတာဟာအခြေအနေတွေပြန်လဲတိုးတက်ကောင်းမွန်လာဖို့ကိုဆက်လက်ပြီးအဟန့်အတားတွေဖြစ်နေဥမှာပါ။ခိုင်မာတဲ့ငွေကြေးနဲ့နည်းပညာဆိုင်ရာအထောက်အကူတွေမရှိရင်တော့ဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအကြားအကြီးအကျယ်ကွာဟခြားနားမှုတွေဟာဆက်လက်ရှိနေဥမှာပါ။
ဒီနေ့အတွင်းအလုသမားဈေးကွက်ပြန်လည်နလန်ထူလာနိုင်ဖို့ကတော့အားနည်းနေသေးပြီးမရေရာမတည်ကြတဲ့အခြေအနေမှာရှိနေသေးတယ်လို့ ILO အလုသမားအဖွဲ့ချုပ်ကြီးကခန့်မှန်းထားပါတယ်။နိုင်ငံတစ်ခုတည်းဒေသတစ်ခုတည်းဒီအကြက်တဲကနေလွတ်မြောက်အောင်ရုန်းဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒီကျန်းမာရေးနဲ့လူမှုစည်းပွားအကြက်အတဲကနေလွတ်မြောက်နိုင်တဲ့တစ်ခုတည်းသောနည်းလမ်းကတော့နိုင်ငံတွေအားလုံးအတူတကွပူးပေါင်းလှုပ်ဆောင်ကြဖို့ပါပဲလို့ ILO အကြီးအကဲGuy Ryder ကတော့ပြောဆိုထားပါတယ
်။ VOY American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOY American တန်နဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 103ဒါမှမဟုတ် Thaicom 6 Joru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Joru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။မင်္ဂလာရှိတဲ့မနေ့ကမှခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ25 40 51အပြင်လိုင်းလက်မီတာ190ကပါကျွန်တော်တို့ထပ်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီဘက်မှာအပြည့်မရှိဘဲနဲ့ဒီမှာ9လကျော်ဆုံးတော့ဆောင်းမအချိန်တော့ဖြုံးလိုက်ရတယ်ပေါ့အဲ့ဒါတော့တူတယ်ဆီမကောင်းဘူးလားလူလိုမျိုးလာတဲ့ဝန်တာတခြားဆန်ရှိနေတဲ့ဒင်းထောက်တွေဆန်နေမဲ့ကောင်းဆောင်တွေရောအမြဲဆုံးလိုမျိုးလောက်ကိုတို့မျိုးတင်တယ်ပေါ့
နောက်ပိုင်းအပြည့်စုံထုတ်လွှင့်သွားမဲ့တိုင်းသားဒေသကအချိန်ဒီအပြည့်စုံကိုစောင့်မျှော်နားဆင်နေပါတယ်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အလှရောက်လာပါပြီကချင်ပြည်နယ်ကတိုင်းသား9မျိုးဆက်ဆံရေးမပြေလည်တာကိုတပ်မတော်ကအခွင့်ကောင်းယူပြီးKIA စန့်ကျင်ရေးလှုပ်ရှားမှုဖြစ်လာအောင်ကြံစည်နေပုံကိုဥအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်ဗျာ
ဆရာနာသိမ့်ပြီးမကြမီမလအစောပိုင်းကစပြီးစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်တဲ့စစ်ပွဲတွေကချင်းပြည်နယ်မှာပြန်လည်ဖြစ်ပွားလာပါတယ်ပြည်သူလူထုကလည်း KIA လက်နက်ကင်တပ်ကိုရိတ်ခါဆေးဝါးနဲ့ငွေကြေးထောက်ပံ့ပါလေ။ဗမာလူမျိုးကြီးဝါဒကျင့်သုံးတဲ့စစ်အာဏာရှင်စနစ်ကိုအမြစ်ပြအောင်တိုက်ခိုက်ဖို့အတွက် KIA ဟာဗမာပြည်သူလူထုနဲ့လက်တွဲလုပ်ကင်နေတယ်လို့ဗိုလ်ချုပ်ကြီးအင်ဘန်လာကပြောပါလေ။ကချင်အာဇာနီနေ့ဖြစ်တဲ့ဩဂုတ်လ10ရက်နေ့ကပြောဆိုသွားတာဖြစ်ကြောင်း KNG ကချင်သတင်းစာသာမှာဖော်ပြပါလေ။ကချင်ပြည်နယ်မှာ KIA တပ်က PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်တပ်နံပေးပြီး NLD ပါတီဝင်တွေကိုခေါ်လုံးခွင့်ပေးပါတယ်။မျိုးဥတော်လိုင်းရေးကိုကြိုဆိုတဲ့ဝါရင် KIA တပ်ဖွဲ့ကိုတောက်ခံသူတွေလည်းတိုးပွားလာပါတယ်။ဒါကြောင့် KIA နဲ့ PDF ကိုဆက်ညင်တဲ့ဒေသခံအင်အားစုတွေကိုစီရင်တင်ပွင့်ဖို့စစ်ကောင်စီကကြိုးပမ်းလာပုံရပါတယ်။တပ်ချုပ်မင်းအောင်လှိုင်ဟာစက်တင်ဘာမှာမီချီနာကိုသွားရောက်ပြီးအောက်တိုဘာလ3ရက်မှာနေဆက်ဝင်ကြီးဒုပုတ်ချုပ်ကြီးထွန်းထွန်းနောင်ကပူတာအိုကိုသွားပါတယ်ဒေသကပြည်သူစစ်တွေနဲ့တွေ့ဆုံကြောင်းသိရပါတယ
်ဒေသကနေကြားဆောက်တက်ချုပ်ကင်တဲ့နေမြေတွေမှာစစ်ကောင်စီတပ်ဟာ KIA တိုက်ခိုက်တာကိုခံနေရပြီးအကြအဆုံးများနေတာကိုဆွေးနွေးဖို့တက်ချုပ်ကြီးမီချီနာကိုသွားရောက်တာလို့ကြားသိရပါတယ်ဒေသကတိုင်းရင်းသားပြည်သူစစ်တွေကိုလက်နက်အင်အားဖြည့်ဆည်းပေးဖို့အစီအစဉ်ရှိကြောင်းသိရပါတယ်။မြကြီးနားမြို့တောင်ဘက်ကတာလောကြီးနဲ့စင်ဘူအခြေဆိုင်ရှမ်းနီခေါ်တိုင်းလျိုင်မျိုးနယ်စုကိုတပ်မတော်ကပြည်သူစစ်ဖွဲ့ပေးထားပါတယ်။အာနာမသိမိကရှမ်းနီပြည်သူစစ်နဲ့ KIA တိုက်ခိုက်တာမျိုးရှိခဲ့ပေမဲ့အာနာသိမိနောက်ပိုင်းမှာ KIA ကိုယုံကြည်လာကြတယ်လို့ဆိုပါတယ်။ KIA ကခွဲထွက်ပြီး NDAK တပ်ကိုတီထောင်တဲ့စခုံတရင်ကတော့နေဇာဒီသားတွေဖြစ်တဲ့စော့လော်ပန်ဝါနဲ့ကမ်ပိုက်တီမှာနေကြားဆောက်တက်သုံးတက်ဖွဲ့ထားပါတယ်
။ကချင်ဒေသကလူမျိုးစုတွေဖြစ်တဲ့ဂျင်းပေါ်လာချစ်လာဘူလီစုရဝံဇိုင်းဝါစတဲ့လူမျိုးစု6စုမှာဂျင်းပေါ်ကကချင်ကလူများစုအနေနဲ့ကြီးစိုးလေရှိပါတယ်။ဂျင်းပေါ်ကချင်နဲ့ဆက်ဆံရေးအဆင်မပြေတာလေးတွေကိုအခွင့်ကောင်းယူပြီးတပ်မတော်ကသွေးခွဲပစ်ပုံကိုEmily Fishbane အပွဲကဇူလိုင်လ2ရက်နေ့တုန်း Frontier စာဆောင်မှာ Divide and Rule in Kachin State ကျွဲကချင်ပြည်နယ်ကိုတွဲခွဲအုပ်ချုပ်ပုံဆိုပြီးရေးသားထားပါတယ်။ကချင်ပြည်နယ်မြောက်ပိုင်းဘူတာအိုနောင်မွန်းခေါင်လန်ဖူးနယ်မချမ်းဘောဟာရဝမ်းလူမျိုးအများစုနေထိုင်ရာအရပ်ပါ။အပြစ်ရထားချိန်မှာရဝမ်းပြည်သူစစ်တွေပေါ်ထွက်လာပြီးKIA နဲ့စစ်ပြန်ဖြစ်ချိန်မှာတပ်မတော်ဘက်ကရပ်တည်ကြပါတယ်။ဒါကြောင့်စစ်ကောင်စီအတွက်ရဝမ်းပြည်သူစစ်ဟာအရေးကြီးတဲ့အခန်းကပါဝင်နေပါတယ်
။စစ်ကောင်စီနယ်စပ်ရေးရာဝန်ကြီးဒုပုချုပ်ကြီးထွန်းထွန်းနောင်ရဲ့ဦးတာအိုခရီးစဉ်ဟာရဝမ်းစီးရုံးရေးလှုပ်ရှားမှုသာဖြစ်ပါတယ်။
ရဝံအများစုနေထိုင်တဲ့နောင်မောမချမ်းဘောခေါလံဖူးနဲ့ပန်းနန်းတင်တို့ကိုတွားရောက်ပြီး VOA BBC နဲ့ DVB တဲ့နေကိုမကြည့်ဖို့ဒေသခံတွေကိုဟောပြောကြောင်းသိရပါတယ်။ရဝံပြည်သူစစ်တင်နန်းသားတွေကိုလည်းအားပေးစကားပြောကြပါတယ်။ရဝံရင်ကျေးမှုအသင်းဟာစံပုတ်ပါတီနဲ့လက်တွဲပြီးပြည်သူစစ်တပ်ဖွဲ့စည်းတီထောင်နေတယ်လို့ဆိုပါတယ်။ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်မှာပြည်တွင်းပြည်ပကနေ
ရဝံပြည်သူစစ်နဲ့ KIA စန့်ကျင်မှုကိုဝေဖန်ရှုတ်ချကြပါတယ်။ရဝံရင်ကျေးမှုအသင်းနဲ့စံဖို့ပါတီဝင်တွေကိုသာမြို့နယ်နဲ့ခရိုင်ရုံးတွေမှာစစ်ကောင်စီကခန့်အပ်ပါတယ်။ရဝံလူငယ်ဟာစံဖို့ပါတီကိုမထောက်ခံပေ NLD ကိုပံ့ပိုးကြပါတယ်။အရင်ကတော့ပူတာအိုဒေတာကပြည်သူတွေအထူးသဖြင့်ရဝံနဲ့လီစုစားတဲ့တိုင်းရင်းသားတွေဟာ KIAကိုလက်နက်ကင်အနိုင်ကျင့်တဲ့အဖွဲ့လို့သတ်မှတ်ကြည့်ခဲ့ကြပါလေ။ KIA ထောက်ခံသူတွေတိုးပွားလာတယ်လို့ဆိုပါတယ်။ဘူတာအိုဆောလော်ဝိုင်းမော်ခေါလန်ပူတနိုင်းနဲ့မီချီနာမြို့နယ်တွေမှာလီစုတိုင်းရင်းသားတွေနေထိုင်ကြပါတယ်။လီစုရဲ့ဒူလေးပါတီဟာချက်ပေါ်ပါတီနဲ့ဆက်ဆံရေးပြည်နယ်ပုံရပါတယ်။အာဏာမသိမ်းမီကဒူလေးပါတီကိုထောက်ခံသူများပေမဲ့အာဏာသိမ်းလိုက်တဲ့အခါမှာလီစုတွေသဘောထားပြောင်းလဲလာတယ်လို့ဆိုပါတယ်။ ဒါပေမဲ့ဂျင်းဖော့ကရင်နဲ့ရောနောတာကိုမကျေနပ်သူတွေရှိနေသေးဖြစ်ပါတယ်။လေကျောင်းဆောင်တက်တဲ့ပြည်သူ့ဆက်ဟာဆက်ကောင်စီစန့်ရည်လှုပ်ရှားမှုကိုဟန်တာတာမျိုးတွေလုပ်တတ်ပါတယ်။တိုင်းရင်းသားလူကြီးပိုင်းမှာ KIA ကိုမကြိုက်သူတွေရှိနေသေးပေမဲ့လူငယ်ပိုင်းကတော့ KIA ရဲ့ဆောင်ရွက်ချက်ကိုထောက်ခံအားပေးလာကြကြောင်း Frontier ဆောင် Divide and Rule စာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ကျန်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့ကိုဗစ်ကာကွယ်ဆေးနဲ့ကျောင်းတွေပြန်ဖွင့်ရေးအကြောင်းကိုဆွေးနွေးထားပါတယ်။နိုင်ငံတကာအတွေ့အကြုံတွေအရကိုဗစ်-19ကာကွယ်ဆေးလူအများကိုထိုးအပြီးတက္ကသိုလ်တွေစဖွင့်ပြီးမှကျောင်းတွေပြန်ဖွင့်ခဲ့ကြတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အခြေခံပညာကျောင်းတွေပြန်ဖ ဗစ်လူနာတွေကိုကုသကင်တွယ်နေတဲ့ပြီးတော့ဒီမြန်မာပြည်ကကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းအနေနဲ့တဆင့်အကူအညီပေးနေတဲ့ကုသအထူးကုယောဂဒီဒေါက်တာဆရာသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ဗျာ
ဟုတ်ကဲ့ဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကျောင်းနေရွယ်12နှစ်အထက်တွေကိုပါကာကွယ်ဆေးထိုးပြီးမကြာခင်မှာကျောင်းတွေပြန်ဖွင့်ဖို့ရှိနေတာအတွက်နိုင်ငံတကာတွေ့ကြုံနေရဆိုင်ဘလို့အဓိကစပြီးတော့အကြံပြုခြင်းလဲ
နံပါတ်1တစ်ချက်ကပေါ့နော်ကျွန်တော်တို့ဒီနိုင်ငံမှာဘလို့နီးနဲ့ကျောင်းတွေဖွင့်ခဲ့လဲဆိုတဲ့ဟာကိုအရှင်ပြီးတော့ပြောပြပါပေါ့နော်ဆိုတော့ကျွန်တော်တို့ဒီနိုင်ငံမှာကလေးကျောင်းတွေမဖွင့်နေမှာပထမဆုံးတက်ကလူတွေဖွင့်ခဲ့ပေါ့နော်ဒီတက်ကလူတွေဖွင့်နေချိန်မှာနံပါတ်1ချက်ကသူတို့နှစ်ပတ်တစ်ခါဆွတ်ရပါတယ်တချို့တက်ကလူတွေဆိုရင်တစ်ပတ်တစ်ခါတော့ဟိုနှာခေါင်းထဲကိုဆွတ်ပါတယ
်ဆင်းဆင်းရတာပေါ့နော
်ဟုတ်တယ်ဒါကတော့ဒီနိုင်ငံမှာအခုချိန်မှာတော့ပေါ်ကျင်းတော်ချင်းဖြစ်နေတဲ့အတွက်ကြောင့်ဒီကိစ္စကတော့ပမာနိုင်ငံတော့တက်ရိုက်ကြီးတော့အကျုံမှုဝင်ပေါ့လေဆက်ပမာနိုင်ငံမှာဒီလို PCR ဆစ်ဖို့တော့ကနည်းနည်းလေးတော့ခက်ခဲသေးရဲ့အချိန်တော်တော်လေးကိုခက်ခဲနေတဲ့အခြေအနေတခုတော့ရှိတာပေါ့ဒီလောက်တော့မပေါ်သေးဘူးပေါ့နော်နံပါတ်2တစ်ချက်ကစာသင်ခန်းတွေမှာဆရာဆရာမတွေကိုဗက်ဆင်းထိုးဖို့လုပ်ပါတယ်တက်ကလူတွေဖွင့်ပြီးွားတဲ့အချိန်ကြတဲ့အခါကျတော့ရှင်ပြီးတဲ့အခါမှာဒီတာမန်လူဒန်းစားတွေတော်တော်များများကိုဖွင့်ပြီးသွားပြီးဗက်ဆင်းတွေထိုးပြီးွားပြီးပေါ့နော်အဲ့လိုအချိန်တွေရောက်လာတဲ့အခါကျတော့မှသူတို့ကြောင်းမျိုးစပြန်ပေးဖွင့်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့တာမန်လူဒန်းစားအတော်များများဒီဖွင့်ပြီးကာကွယ်ဆေးထိုးပြီးသားအချိန်ဆိုတာကဘယ်လိုအတိအကျကိုဆိုလိုတာလဲဆရာ
သူတို့ကဒီကြောင်းတွေကိုဖွင့်တဲ့အခါမှာအေးငါတို့ကလေးတွေကိုဗက်ဆင်းထိုးလိုက်ပြီးွားပြီးကျောင်းတွေဖွင့်လို့ရတယ်ဆိုတာဒါမျိုးကမရှိပါဘူးဒီ strategy မရှိပါဘူးဘာဖြစ်လို့လဲဆိုတော့ the strategy ကဘာလဲဆိုတော့ကလေးတွေကျောင်းမဖွင့်ရင်ကမှဖွင့်မယ်မြို့နယ်ဥပမာပြောရလို့ရှိရင်ရန်ကင်းဆိုရန်ကင်းမြို့အဲ့မြို့မှာဘယ်လောက် percentage ဗက်ဆင်းထိုးပြီးသွားပြီလဲတမျိုးနယ်လုံးမှာထားပါတော့အကိုရဲ့အခုပမာနိုင်ငံမှာသူတို့ပြောတာတော့20ရာခိုင်နှုန်းလို့ပြောရဟုတ်တယ်မလားတော့ကျွန်တော်စဉ်းစားကြည့်တာလေ example ပြောရလို့ရှိရင်ရန်ကုန်မြို့မှာရှိတဲ့ရန်ကင်းမြို့နယ်လေးတစ်ခုမှာဘယ်လောက်ဖြစ်နိုင်မှာတော့ရန်ကင်းတမျိုးနယ်လုံးမှာ50ရာခိုင်နှုန်းရှိပြီလား50ရာခိုင်နှုန်းရှိလို့ရှိရင်တော့ကျောင်းဖွင့်တဲ့ဟာပြဿနာသိမ့်မရှိဘူးလို့ထင်တယ်ဒါကိုကျွန်တော်တို့ကစကားပြောတာပါ Yang ini demi orang ramai. Saya agaknya orang ramai sini di sini solo sih. Jangan pun le, jangan kali itu le, vaksin tu belu le. Dia agak tempat pun lau solo belu mah. Belu mah, mah pion aja ungu. Bapa belu so kali ni ane disen mibari kurala, mibari ane disen kali itu kurala. So di ni di sini, belu mah, di ni di sana pion aja. Pion aja ni ha, tercet lau sih dia. Kali ni mah, dia agak belu sih, luji di lau tu. Dan song jom mesti usul ada pion aja sih.
Okay sih. Now you are jangan pun ada baru tete senjata ujian tu sendiri lah sih.
Now aku abang maning aku leshi thule Sinopharm, Sinovac pun. โทรหาเวชีดาเดต้าสุดาเตยวงเงินเด็กบาลูมาทัวร์ลาเรออฟฟิเชียลเดต้าสุดาไซโนแวคคลีดิโอทัวร์ออฟฟิเชียลเดต้าเดต้าคู่เวชีดาตรงนี้เรนนั่งงานนี่ใช่ไหมแต่เมื่อตรงนี้เรนนั่งงานสุดาดาเดต้ามาทัวร์ที่บ่าวเดต้าทัวร์มาจันนรว่าพยอนายนั่นแหละดูจันนรน่าเลยจะเล่ากับปอนอ่ะที่ไซโนแวคกูเจ้าหนี้มาคู่ทัวร์นี่เลยหายปอนอ่ะที่มาอาเจนตินามาทัวร์ราชีเดลูกพยอนมาเลยมาเลยดาวิเม ตัวทูทารูเมชีดีอะไรทูบีโรยาอะไรเวอร์ซ่ากูจันนรว่าไม่ดีเลยวะเนาะทูทาร์เอ็กซ์เลดีมาเป็นยาพิษอุ้มแม่กูส่วนเอ็กซ์แบบยาลูกเชนจันนรูดีซีดีซีโซลูชันกูชาวลาดีดาทัวร์ลายบอกกูรู้จันนรูทูเกล้าส่วนชาวลาจอลายคำว่าชาวลาดีดาทัวร์ลายอีวาลูเชนแล้วแค่กูลาดีดาทัวร์ลามีสำหรับเอลูมิโอรีบอมามูตีบีโรดีวัคซีนที่ว่าเป็นลาวจีทีโอเอฟเฟกติฟเจตเล็บกาวเวปีนั่นเลยเป็นลาวที่โซจูกาวเวปีนั่นเลยแต่เมื่อวัคซีนทูทาร data တွေရတာ post vaccine ဖြစ်လာတဲ့ data တွေပါဒီအခုဗမာနိုင်ငံမှာထိုးနေတော့ပြုတ်ပြလာတဲ့ vaccine က safety အရဘာမှကြောက်စရာတော့မရှိဘူးလို့ထင်တယ်ဘာလို့လဲဆိုတော့ kill virus ဖြစ်တယ်ဗျာ
အန္တရာယ်တော့မရှိနိုင်ဘူးပေါ့နော
်ဟုတ်ကာကွယ်ဆေးထိုးလို့ဒုက္ခရောက်မဲ့အန္တရာယ်တော့မရှိလောက်နိုင်ဘူးဒီကျွန်တော်လက်ရှိကျွန်တော်ဒီနိုင်ငံမှာသုံးတဲ့ဆေးတွေလည်းနိုင်ရှင်နော်ဒီမြန်မာဆိုတဲ့ဆေးတွေကတော့ဒီ new technique ဖြစ်တဲ့အတွက်ကြောင့်ဒေတာပေါ်ကနေတဆင့်ပေါ့နော်အဲ့ရနေ base ကိုယူပြီးတော့ထိုးထားတဲ့အပိုင်းတွေလည်းပါတာပေါ့နော်ဒါပေမဲ့ခုနလိုမျိုးပေါ့မြန်မာနိုင်ငံမှာခုလက်ရှိထိုးနေတဲ့ vaccine ဒီ effectiveness ကိုခေါ်တဲ့ vaccine ရဲ့ဘယ်လောက်ကြီးအထိအကျိုးသက်ရောက်မှုရှိမလဲဆိုတဲ့အပိုင်းကနောက်6လနဲ့နောက်တစ်နှစ်ကြာမှကျွန်တော်ကသိရမယ်အပိုင်းပါ
ဟုတ်ကဲ့ဆရာကျောင်းတွေဖွင့်ပြင်ရောဘာတွေကိုလုပ်ဖို့ကြိုးပြင်ထားတယ်လဲဆရာ
ကျောင်းတွေဖွင့်တဲ့အချိန်မှာလဲတချို့ကျောင်းတွေမှာပြန်ပြီးတော့ဟို state တစ်ခုနဲ့တစ်ခုတော့ပွာတာပေါ့နော်ဒီကတ်မှတ်ထားတဲ့ဥပဒေအနေထားတော့ဒါပေမဲ့အများစုတော့ state တွေမှာကျောင်းတွေမှာဆိုရင်ကလေးတွေကိုလည်းစစ်ရပါတယ် temperature လည်း check ရပါတယ်နောက်တစ်ခုကတော့တချို့သော state တွေကနည်းနည်းလေးaggressive ရှိတယ်ဘာလို့ရှိတယ်ဆိုတော့ចောင်းသားဒီအခန်းထဲမှာတယောက် positive ဖြစ်လိုက်လို့ရှိရင်တခန်းလုံးမှာရှိတဲ့ចောင်းသားတွေအကုန်လုံး14ရက်တည်းတည်းအင်ဂျန်ဆိုပြီးတော့လုပ်ခဲ့တဲ့ state တွေရှိပါတယ်ဒီနေ့ဒီချိန်ထိလည်းရှိပါတယ်အဲ့ဒါကိုယ့်ရဲ့မြို့နယ်မှာရှိတဲ့ចောင်းအုပ်ရဲ့ကိုယ့်ရဲ့မြို့နယ်မှာရှိတဲ့ governor လို့ခေါ်တဲ
့ဟုတ်ချင်မှု
ကိုတို့ရမှုပေါ့နော်သူတို့ရဲ့အမိန်ပေါ်မှာမှုတည်ပါတယ
်ဟုတ်ကဲ့ဒီကာကွယ်ဆေးထိုးပြီးတာအပြင်ပေါ့နော်ခုနကပြင်ပမှာရှိတဲ့ဒီအများစုကလည်းတခုလုံးနေတာကလည်းအများစုထိုးပေးထားပြီးတော့ဒီကြားထဲမှာပုံမှန်ဆေးစစ်တာလေးလို့ဖွားအရေးကြီးလာတဲ့သဘောပေါ့နော
်ဟုတ်ပါတယ်ဆေးစစ်တယ်နောက်တစ်ခုကအရေးစီဆုံးအပိုင်းရတော့မိဘတွေပေါ့နော်ထားပါတော့ကလေးတွေကြောင်းကိုဖွင့်အကြောင်းကိုပို့တယ်ပဲထားပါလို့ကလေးကနှာစီးတယ်ဆိုလို့ရှိရင်မပို့ပါနဲ့ကလေးကနေမကောင်းဆိုရင်ကလေးတွေကပြောပါပါနေမကောင်းအကြောင်းမသွားခြင်းဘူးကိုယ်ရည်လက်တွေကလေးတွေဆိုရင်တော့အဖျားလေးတွေတက်လာတယ်ပေါ့နော်အစာမစားခြင်းဘူးဒီကူဒါ delta မှာတော့ကျွန်တော်တို့ကဗမာနိုင်ငံမှာကျွန်တော်လည်းနည်းနည်းပါးပါလူဒန်းစားတွေကုခဲ့ပူပါတယ် delta ကျွန်တော်ဆိုလို့ရှိရင်ဘာဆေးမှမစစ်ခဲ့ဘူးဗမာနိုင်ငံမှာစစ်လို့လည်းမရခဲ့လို့ဘာနဲ့ပဲကျွန်တော်တို့ကုခဲ့လဲဆိုတော့အဲလူနာရဲ့ရောဂါလက္ခဏာဖြစ်တဲ့ delta ကအရန်တည်တာလေလုံးဝမတူတဲ့တစ်ချက်ကအရန်နှုံးတာဟိုကျွန်တော်တငယ်ချင်းတွေဒီနိုင်ငံမှာလည်းဒီလိုပဲနှုံးတာအဲ့လိုပဲကျွန်တော်လည်းလုပ်ဖို့ကံမဲ့လေဆိုရင်ပြောရန်နှုံးတာပဲဘယ်လိုလုပ်ရမှမသိဘူးလေဆိုတော့အဲ့နှုံးတာလေးတစ်ချက်နဲ့တိတိတတတာကိုလုပ်လိုက်ရဆိုတော့ဟိုသားစုတွေပေါ့နော်နောက်တစ်ခုကကိုယ့်ရဲ့ဆွေမျိုးသားချင်းတွေယောဂလက္ခဏာပြောလို့ရှိရင်ဖြစ်နိုင်လို့ရှိရင်လူစုလူဝေးရှိတဲ့နေရာတို့ပွဲလန်းတပင်တို့အများစုနဲ့အဲ့လိုပွဲလုံးမဲ့ဟာတွေဆိုအဲ့ဒါကိုရှောင်ရှားလိုက်ပါကိုယ်အဲ့လိုမျိုးလှုပ်လိုက်ခြင်းအပြင်ကိုယ်ကလေးလေးပဲဒီကိုကိုယ်တိုင်ရပဲဖြစ်ဖြစ်မသွားလိုက်ဘူးဆိုလို့ရှိရင်လူပေါင်းမြောင်များစွာရဲ့အသက်ကိုကယ်နိုင်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီ delta ကို example ကျွန်တော်ပြောတာပေါ့နော် delta အရန်ကူးတာမြန်တဲ့အတွက်ကြောင့်တယောက်ကနေတစ်ဆင့်အဲ့တခန်းထဲမှာရှိတယ်လူရောက်40ရှင်40လုံးဒီပါကူးသွားမှာ
ဟုတ်ကဲ့နောက်ဆုံးရောက်ပါမှာကျင်းနေလဲဆရာ
ဒီယောဂါကိုကာကွယ်တဲ့နီလန်တကူကကာကွယ်ဆေးထိုးခြင်းအပြင်သွားလို့ရှင်ရင်နှာခေါင်းကိုဖြစ်နိုင်လို့ရှင်တက်ပါပတ်စကားစီးလို့ရှင်နှာခေါင်းကိုတက်ပါလက်ကိုမကြာခဏဆေးပါဖြစ်နိုင်လို့ရှင်အိမ်ပြန်ရောက်လာလို့ရှင်လက်ဆေးပါအိမ်အပြင်ကဝစ်လာတဲ့အဝတ်အစားတွေကိုအိမ်ထဲကြီးကိုမတည်လာပါနဲ့မပြောချင်တဲ့သဘောအိမ်ရောက်လို့ရှင်အဝတ်အစားကိုလဲပါကိုယ့်အိမ်မှာအပြင်ကအဝတ်နဲ့ထမင်းထိုင်စားတာတို့အကောက်ပြီးတော့တဲလိုက်တာမျိုးတို့ဒါမျိုးတွေကိုရှောင်ရှားပေးပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ
်ဦးဝင်းမင်းရဲ့ဂျမ်းမာရီခဏဖြစ်ပါတယ်ခင်ဗျာအခုတခါတော့
ထိုင်းချီဆိုင် fever ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်နေပါပြီ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုချိန်ဟပ်တင်ဆက်ထားတာဖြစ်ပါတယ်သိကြပါရှင်ကျွန်မအာမီပါမြန်ဆက်ဒေသတိုင်းနာသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့စစ်အုပ်ချုပ် ဆိုင်နေကြပါတယ်။ကချင်လူလည်ရေးအဖွဲ့ KNO ရဲ့တမဟာတက်နေမြေ KNO ရဲ့မြောက်ပိုင်းတိုင်းဌာနချုပ်ရှိရာဒေသအင်္ဂုမလာမြို့လေးမှာကိုဗစ် -19 ကူးစက်ခံထားသူအယောက်400ကျော်ရှိနေပါတယ်
။ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။စစ်အုပ်ချုပ်ရေးအမိန့်ကြေညာခံထားရတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ပေါ်မှာစစ်ကောင်စီကဆိုင်ရန်ဝယ်ဖိကန့်တပ်ထားပြီးရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်။မင်းတပ်မြို့ပေါ်ရှိပြည်သူတွေဟာခလာရ94တပ်ရင်းမှုရဲ့ခွင့်ပြုချက်နဲ့သာမကွေးတိုင်းရောနယ်ပခုတ်ကူနဲ့ပေါ့စတဲ့မြို့တွေမှာရိတ်ခါတွေတွားရောက်ပေယူခွင့်ရှိပေမဲ့ဆန်တွေကိုတော့အကန့်အသတ်နဲ့ဝယ်ယူရတဲ့အပြင်လောင်စာဆီတွေကိုလည်းပေယူခွင့်မပြုဘဲမြို့အဝင်မှာစစ်ကောင်စီကကုန်ပစ္စည်းတွေစစ်ဆေးဖမ်းဆီးမှုပြုလုပ်နေတယ်လို့မင်းတပ်မြို့ခံတွေကပြောပါတယ်။ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ပေါ်မှာရက်ကွက်၄ရက်ကွက်ရှိပြီးလူဦးရေ1000ဝန်းကျင်နေထိုင်ကြပေမဲ့စစ်ရေးပဋိပက္ခကြောင့်မြို့ပေါ်နေပြည်သူအများစုမှာကျဉ်လက်ဒေသများသို့စစ်ဘေးတိမ်းရှောင်နေကြရပြီးလက်ရှိမှာအိမ်ထောင်စုတထောင်လူဦးရေ8000ခန့်သာမြို့ထဲမှာနေထိုင်နေကြတယ်လို့သိရပါတယ်
။ကချင်ပြည်နယ်လူလတ်ရေးအဖွဲ့ KIO ရဲ့တပ်မဟာတည်နယ်မြေမှာဖြစ်တဲ့ကချင်ပြည်နယ်မြောက်ပိုင်းအင်ကွန်လာမြို့လေးမှာကိုဗစ် -19 ရောဂါကူးစက်တွေ့ရောက်400ကျော်ရှိနေပါတယ်။မြစ်ကြီးနားမြို့ထက်65မိုင်ကွာမှာရှိတဲ့ကိုဗစ်ရောဂါပြန့်နှံ့နေတဲ့အင်ကွန်လာမြို့ကိုအောက်တိုဘာ23ကစပြီးမြို့ဝင်ထွက်တွေကို KIO ကပိတ်ထားလိုက်တယ်လို့ KIO ကိုဗစ်ရောဂါတားဆီးနေနေရေးကော်မတီအတွင်းရေးမှူးပုံမူးကြီးလက်ဖန်ဒိန်းဝမ်ကပြောပါတယ်။အင်္ဂလာမြို့အတွင်းမှာရှိတဲ့ KIO ကဖွင့်လှစ်ထားတဲ့အထက်တန်းကျောင်းကနေကိုဗစ် -19 ရောဂါကူးစက်မှုတွေစတင်ဖြစ်ပွားရာကနေကျောင်းသားမိဘတွေစီကနေတဲ့ဆင့်မြို့ပေါ်လူထုကိုကူးစက်ပြန့်နှံ့လာတဲ့အတွက်မြို့ခံအိမ်ထောင်စု150ကျော်လူရေ900ကျော်ကိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်နေတယ်လို့ KIO ဘက်ကပြောပါတယ်
စစ်ကောင်စီရဲ့ကရင်ပြည်နယ်အုပ်ချုပ်ရေးအဖွဲ့ကနေဦးစီးကျင်းပမဲ့ကရင်ပြည်နယ်နေပွဲတော်မှာကရင်တုံးအကမကချင်လို့ထွက်ပြေးတိမ်းရှောင်နေတာတွေရှိလာပါတယ်။နိုဝင်ဘာလ9ရက်နေ့မှာကြာရောက်မဲ့66နှစ်မြောက်ကရင်ပြည်နယ်နေအတွက်ကရင်တုံးရဲ့အကကဖို့ဒုံးစရာတွေကကျေးလက်လူငယ်တွေကိုလိုက်လံစီးယုံနေတာပါ။ကရင်ရိုးရာဒုံးကအဖွဲ့မှာလူအယောက်30ကျော်လိုအပ်ပြီးကရင်ပြည်နယ်နေပွဲတော်မှာနေ့စဉ်ကရင်တုံးအကပြိုင်ပွဲလက်ဝဲပြိုင်ပွဲကိုကျင်းပပေးမဲ့အခုချိန်မှာအနာရှင်ကိုစန့်ကျင်တဲ့အနေနဲ့ကရင်လူငယ်အများစုဟာဒုံကဖို့ငင်းဆန်နေကြတာလည်းဖြစ်ပါတယ်
။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တောင်ကုန်းမြို့နယ်နဲ့တန်တွဲမြို့နယ်မှာရှိတဲ့ငပလီမြို့တို့တွေမှာအာနာတိန်စစ်ကောင်စီကိုထောက်ခံတဲ့တပ်မတော်ထောက်ခံပွဲဆက်တိုက်ကျင်းပလာနေပါတယ်။အောက်တိုဘာ25ရက်နဲ့26ရက်နေ့တွေမှာပြုလုပ်ခဲ့ကြတာပါ။ဆန္ဒဖော်ထုတ်ပွဲမှာတိကပ်ပါဝင်နေသူတွေကတော့တပ်မိသားစုတွေ၊ပြင်စင်စားတွေနဲ့ကြံ့ခိုင်ရေးပါတီဝင်တွေဖြစ်ကြပြီးအကြမ်းဖက် NUG, CRPH နဲ့ PDF ကိုလိုမရှိမဲတခိုး NLD ကြဆုံးပါစေဆိုတဲ့လက်ကင်ပိုစတာတွေကန်ဆောင်ထားကြတယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်။အခုလိုစစ်ကောင်စီကိုထောက်ခံတဲ့ဆန္ဒပြမှုတွေဟာလက်ခံပြီးသူအများစုရဲ့ဆန္ဒမဟုတ်တဲ့အတွက်နိုင်ငံရေးအရာတဆုံတရာတဲရောက်မှုမရှိပေမဲ့ရခိုင်ပြည်သူအချင်းချင်းကြားမှာစိတ်ဝမ်းကွဲပြားမှုကိုဖြစ်စေနိုင်တယ်လို့ရခိုင်နိုင်ငံရေးသမားတွေကပြောပါတယ်
။ချမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာ RCSS နဲ့ TNLA SSPP ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့အကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားလာလို့စစ်ရှောင်စခန်းကလူတွေဘေးကင်းရာကိုထပ်မံပြောင်းရွှေ့နေရပါတယ်။ဒီတစ်ပတ်တနင်္လာနေ့တုန်းကတိုက်ပွဲဟာကြောက်မဲမြို့နယ်မုံတန်အုပ်စုနမောညွာစတင်ကျောင်းမှာစုပေါင်းနေထိုင်ကြတဲ့စစ်ဘေးရှောင်တွေနဲ့နိနိကကဖြစ်ပွားလာလို့ဂုံးပေါ်မှာရှိတဲ့ဘုံကြီးကျောင်းကိုထပ်မံပြောင်းရွှေ့ကြရတာဖြစ်ပါတယ်။ရွာမှာမနေရဲကြလို့ရွာသား30ကျော်စတင်
ပုံကြီးကျောင်းမှာစုပေါင်းနေထိုင်ကြပြီးအဲ့ဒီထဲမှာကိုဝန်တဲ့နဲ့တက်ကြီးရွယ်ဦးရဲလဲပါဝင်နေပါတယ်မင်းတောင်အုပ်စုထဲကနမောညွာပင်ခါရွာမင်းတောင်ရွာနဲ့နမ်စော့ရွာတွေမှာရွာသားရိစုပေါင်းပြီးပုံကြီးကျောင်းစတင်ကျောင်းတွေမှာနေထိုင်နေကြရပါတယ်လက်ရှိချိန်ထိနေအိမ်ရွာမပြောင်းရဲကြသေးတဲ့စစ်ဆောင်300ကျော်ရှိနေပါတယ်
အခုကတင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ကောင်စီကလွတ်ပေးလိုက်တဲ့အကျဉ်းသူအကျဉ်းသားတွေတင်းမှာကချင်ပြည်နယ်မြစ်တနာအခြေဆိုင်သတင်းသမားငါးယောက်ပါဝင်ပါတယ်သူတို့ကိုအော်တိုဘာလ17ရက်နေ့ကပြန်လွတ်ပေးလိုက်တဲ့အပေါ်သတင်းစာစရာတွေကဘယ်လိုမျိုးတုံ့ပြန်ပါသလဲကျွန်မအမိကစူးစီးထားပြီးတော့ဆိုင်းမွန်းကနေတင်ဆက်ပေးသွားပါမယ်ရှင်အပြစ်မရှိဘဲတင်းထောက်တွေကိုစစ်ကောင်စီကဖမ ပါနဲ့သူရောပြီးမှလည်းပေါ့နော်စစ်တပ်ကဘာနဲ့ရောပြီးမှလည်းဒီချောက်လာဆိုတဲ့ချင်းတော်စင်သူရဲ့စိတ်တန်ရရတာတွေနော်သူရဲ့ခက်ခဲမှုကြမ်းတမ်းမှုသူတို့ကြောက်ဖြက်ခဲရတဲ့ထောင်ထဲမှာနှစ်နာဆုံးရှုံးမှုရရတဲ့အချိန်တွေတန်ရတွေဘာနဲ့ကုစားပြီးမှလည်းစကောင်းပြန်လွတ်လာတဲ့ကချင်ပြည်နယ်ကတည်င်းထောက်တွေကတော့မမျိုးမြတ်ပန်ကိုအကျဲခရစ္စတိုဖာမချန်ဘူး ਨੇ ကိုရော်ရော်တို့ဖြစ်ကြပါတယ်မြစ်ကျင်းနာတည်င်းကြနေကတည်င်းထောက်ကိုအကျဲခရစ်စတိုဖာတို့ကိုအေဘီလာ71ရက်နေ့ကစစ်ကောင်စီကဖမ်းဆီးထားတာဖြစ်ပြီးမမျိုးမြတ်မြတ်ပံကိုရော်အေဘီလာ14ရက်နေ့ကအိမ်ကနေလာရောက်ဖမ်းဆီးထားတာဖြစ်ပါတယ်တက် 74မီဒီယာကတည်င်းထောက်မှတ်ချံပူနဲ့ကချင်ဝစ်တည်င်းဌာနကကိုရော်ရော်တို့နှုတ်ဦးကိုလည်းမတ်လ26ရက်နေ့ကမြစ်ကျင်းနာမျိုးရံပူရက်ကွက်ကတပိတ်စစ် ာတည်င်းထောက်ကိုရော်ရော်ပြန်လွတ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့အယ်ဒီတာကအခုလိုပြောပါတယ
်လာရောအပါပါတော့မချင်းနာတည်င်းထောက်၅ရောက်လွတ်လာတယ်ပေါ့သူကဘာမှအပြစ်မရှိဘဲနဲ့ဒီမှာ၅လကျော်ဆုံးလာတော့ဆောင်းမအချင်းတော့ဖြုံးလိုက်ရတယ်ပေါ့အဲ့ဒါတော့သူတို့လည်းစိတ်မကောင်းဘူးတော့ဒါပေမဲ့ဘာမှအပြစ်မရှိဘဲဆောင်းချင်းမနေနေနေခဲ့ရတယ်ပေါ့အချင်းတော့ဖြုံးနေရတယ်တော့ဒုက္ခခံနေရတယ်ပေါ့လူလိုမျိုးလာတဲ့ဝန်တတခြားဈာန်ရှိနေတဲ့တည်င်းထောက်တွေလည်းအများဆုံးလူမျိုးလာကိုမျိုးလင်းနေတယ်ပေါ့တခြားပြည်သူတွေရောစနေမဲ့ကောင်းဆောင်လေးရောအမြဲဆုံးလုံးမြောက်လောက်ကိုမျိုးတင်းနေပေါ့
အနာဒိန်စင်ကာလကစပြီး6လတော့အတွင်းမှာစစ်ကောင်စီဖမ်းဆီးထားတဲ့တရင်မှာ108ယောက်ရှိပါတယ်။နှစ်ခုကလေးကပြန်လွတ်လာသူ93ဦး၊ထောင်ထဲမှာ95ဦးကျန်ရှိတဲ့အနက်ထပ်လွတ်လာတဲ့တရင်မှာက18ယောက်သာရှိပါတယ်။အဲ့ဒီထဲကကချင်ပြည်နယ်တရင်မှာ5ဦးသာပါဝင်ပါတယ်
။ဆက်ပြီးတော့ဒီတစ်ပတ်အတွင်းမှာကျင်းပတဲ့ ASEAN ထိပ်သီးအစည်းအဝေးကနေချမှတ်ခဲ့တဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးသဘောတူညီချက်5ရပ်ကိုဖော်ဆောင်ဖို့ပြက်ကွက်ခဲ့တဲ့ဆိုပြီးတော့ online ကနေကျင်းပနေတဲ့39ချိန်မြောက် ASEAN ထိပ်သီးအစည်းအဝေးမှာမြန်မာခေါင်းဆောင်တွေကိုအစည်းအဝေးတက်ရောက်ခွင့်မပေးတဲ့ပေါ်ဝေဖန်ပြောဆိုမှုတွေအမျိုးမျိုးရှိနေတဲ့အပြင်အပြည့်ရထားတဲ့တိုင်းသားခေါင်းဆောင်တွေကရောဘလို့အမြင်သဘောထားတွေရှိနေပါသလဲမိကေယံမုံကနေစူးစီးတင်ဆက်ထားပါတယ်
။အော်တိုဘာလ26ရက်နေ့ကစတင်ခဲ့တဲ့အရှိတောင်အာရှနိုင်ငံဆယ်နိုင်ငံ ASEAN ရဲ့ထိပ်သီးအစည်းအဝေးမှာမိဖက်အင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်၊တရုတ်၊ရုရှား၊အိန္ဒိယနဲ့တောင်ကိုရီးယားတို့ကိုဖိတ်ကြားဆွေးနွေးခဲ့ပေမယ့်အဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံကတော့ဖိတ်ကြားမရှိပါဘူး။စစ်ကောင်စီနဲ့ NUG ဆိုရကြတန်ခင်းတမန်ခင်းပြန်ရွေးမှဒီမိုကရေစီဘက်တရားတွေဘက်ကပုံပြီးလေးတာလာတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်အမဟာဦးဖိတ်ကြံကအခုလိုတုံ့တက်ပါတယ်
။တန်ခင်းတမန်ခင်းကတော့ဒီမိုကရေစီဖက်တော်သားတွေဘက်ကပုံပုံလေးတာလာတာတွေ့ရတာပေါ့။ဒါပေမဲ့ရှိအာဏာယူထားတာတန်းကြီးကိုအုပ်ချုပ်ထားတာကတော့စစ်ကောင်စီဖြစ်နေတယ်။အဲ့တော့နိုင်ငံတကာကအတိမတ်ပြမှုဘယ်လောက်ထိရှိလာမလဲပေါ့နော်။ဒီစစ်ဆိုးရွားပေါ်မှာအတိမတ်မပြရဘူး။အဲ့ဘယ်လောက်ထိဆက်လုပ်လာမလဲပေါ့။ NUG ဆိုးရွားကိုအတိမတ်ပြရမလား။ဆိုတော့နောက်တစ်ပိုင်းပေါ့။ဆိုတော့အဲ့လိုတစ်ဆင့်တစ်ဆင့်တန်းကြီးနဲ့မန်ကြီးအားချင်းအရေးနိုင်လာပြီဆိုရင်တော့စစ်ဆိုးရွားကနိုင်ငံတကာမှာအထူးကျန်ဖြစ်လာမယ်
။အာဆီယံဆုံးဖြတ်ချက်ဟာဝေယမဆက်ဖက်ရေးမှုကိုချုပ်ဖောက်လိုက်တယ်။အာဆီယံကနေမြန်မာနှောက်ထွက်လိုက်ရင်ခက်ခက်ခဲခဲတည်ဆောက်ထားတဲ့စည်းလုံးမှုကပြိုကွဲသွားနိုင်တယ်လို့တင်းနင်ကမဟာဗျူဟာလေးလိုက်ရေးအဖွဲ့မှဒါရိုက်တာဦးတိန်ထွန်းဦးကအခုလိုသုံးတပ်ပါတယ်
။မြန်မာနိုင်ငံကိုနိုင်ငံရေးရပိတ်ခါချခြင်းနဲ့အပိုင်းပေါ့နော်အချက်ရိုက်ရှိခြင်းနဲ့အပိုင်းကိုကျွန်တော်တို့ကသုံးတပ်တယ်။ကျွန်တော်တို့အနေနဲ့ကလည်းဒီအာဆီယံနဲ့ပတ်သက်ပြီးတော့ trade ကအရင်ကြီးကြီးမားမားလည်းရှိတာမဟုတ်ဘူး။ဆိုတော့ဆ
တော့ခလိုက်မယ်ဆိုရင်လည်းမြန်မာနိုင်ငံအတွက်တော့တိတ်ထူးခြားတဲ့တရားမှုမျိုးတော့ရှိမှာမဟုတ်ဘူးခုနကတော့ဟိုပေါ့ဒီထိကရင်နဲ့တိဆောက်ခဲ့ရတဲ့ရှီတောင်အာရှဆယ်နိုင်ငံရဲ့စီလိုမှုကတော့ပြိုကွဲသွားမယ်အနေထားပေါ့
အာဆီယံရဲ့ထိပ်တည်အစည်းအဝေးကိုအာနာသိန်းစစ်ကောင်ဆောင်တက်ရောက်ခွင့်မရပါနဲ့နိုင်ငံတကာကအထူးတာဝန်တွေခန့်အပ်လာနေတဲ့အပေါ်ငြိမ်းချမ်းရေးအတွက်အကျိုးဖြစ်ထွန်းလာနိုင်တယ်လို့ချမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်ကအခုလိုပြောပါတယ်
ဒီရတဲ့နေ့အထိဆိုလို့ရှိရင်ကျွန်တော်တို့ကအထူးတန်ဆိုတော့၃ရက်ပဲရှိခဲ့တယ်ပေါ့ဗျာ UN ရဲ့တရုတ်ရဲ့နောက်ဂျပန်ရဲ့ရှိတယ်ဒီနေ့မှာတော့ ASEAN အထူးတန်ဆိုတော့တိုးလာတယ်နောက်မှကြာရင်နေ့မကုန်ရင်လားနေ့ဥပိုင်းလားဆိုလို့ရှိရင်နောက်ထပ်အထူးတန်တူလက်ထပ်ရှိလာမယ်နော်အာဒီဥစားကတော့အမေရိကန်ပေါ့အမေရိကန်အထူးတန်တိုးလာတာအထူးဆက်ဆံရေးမှုလို့ခေါ်မှာဖြစ် Special Coordinator ဖြစ်ခဲ့ဒီ၅ဦးဟာတကယ်လို့ပူပေါင်းနိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်အတွက်ငြိမ်းချမ်းရေးအတွက်အများကြီးအကျိုးရှိစေမယ်ဆိုတဲ့အမြင်ပါရှိ
။အွန်လိုင်းကပြုလုပ်တဲ့အာဆီယံနဲ့မိတ်ဖက်နိုင်ငံတွေရဲ့ညီလာခံမှာတက်ရောက်ခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့လောက်ရက်ကိုရှုတ်ချတယ်။အာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွက်အလွန်အမင်းဆိုးရိမ်ပူပန်ကြောင်းနဲ့မတရားဖန်ဆီးထိန်းသိမ်းခံထားရတဲ့သူတွေကိုအမြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းပေါ်အမြန်ပြန်လည်ရှောက်လှမ်းဖို့ပြောကြားလိုက်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်စစ်အုပ်ချုပ်ရေးအမင်ပညာခံထားရတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာစစ်ကောင်စီကဆိုင်ရန်ဝယ်ခွင့်ကန့်သတ်ထားပြီးရဲခါပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်ရခိုင်ပြည်နယ်ကြောက်ဖြူတောင်ကုန်းနဲ့တန်တွဲမြို့နယ်ငပလီမြို့တွေမှာအာဏာသိမ်းစစ်ကောင်စီကိုထောက်ခံတဲ့တပ်မတော်ထောက်ခံပွဲဆက်တိုက်ကျင်းပလာနေပါတယ်
တော်လာရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းပြည်သတင်းထောက်ပြရနဲ့အပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းပြည်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ဒီမှာကအမီက
အင်ချီစိုက်ဒီဖီဘာဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းပြည်သတင်းတော်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတည်သချင်းတောင်းခြင်းနဲ့ဒါမှမဟုတ်မိမိတို့ဒေတာတွင်မှဖြစ်ပျက်နေတဲ့ထူးခြားသတင်းတွေ၊ဗီဒီယိုဓာတ်ပုံတွေကိုပေးပို့လိုတဲ့ဆိုရင်စာရေးသားရမယ့် email address က burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါ။
ရှီတောင်အာရှနိုင်ငံများတင်အာဆီယံထိပ်သီးအစည်းအဝေးကိုမြန်မာနိုင်ငံမပါဘဲဆုံးသတ်ခဲ့ပြီးတဲ့နောက်ရှီလာမဲ့အစည်းအဝေးတွေမှာပါဝင်နိုင်တဲ့အခြေအနေပေါ်မှာလည်းမင်းခွန်းထုတ်နေပါတယ်။ထိပ်သီးအစည်းအဝေးတွေကိုဥဆောင်ကျင်းပခဲ့တဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်ကတော့မြန်မာနိုင်ငံကိုပြစ်ပယ်မထားတဲ့ကြောင်းပြောဆိုသွားခဲ့တာပါ။မဆွတ်ဖက်ရေးမူဝါဒပါဝင်အာဆီယံပြည်ညင်းမှာပြတ်ထန်းထားတဲ့အချက်တွေကိုခိုင်မာကန်ဆွတ်ထားတဲ့အခြေအနေမှာပဲအခုအစည်းအဝေးမှာမြန်မာနိုင်ငံကိုလည်းနေရာပေးခဲ့တဲ့အကြောင်းနဲ့ပြည်ရေးကိစ္စတွေကိုတော့မြန်မာပြည်သူတွေကသာအပြည့်အဝဖြစ်ရှင်းမှာဖြစ်တဲ့အကြောင်းလဲအစည်းအဝေးတွေဆုံးသတ်တဲ့ကြာသပတေးနေ့မှာပဲဘရူနိုင်းဆော်ဘွားကပြောဆိုလိုက်တာပါအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေဆုံးသတ်တဲ့နေ့မှာပဲမလေးရှားနိုင်ငံဂျာယီဝန်ကြီးကလည်းမြန်မာနိုင်ငံကအခြေအနေတွေတိုးတက်မှုမရှိရင်တခြားနည်းလမ်းတွေရှာလိမ့်မယ်လို့ဒီနောက်တွေကိုပြောဆိုသွားပါတယ်ဆူရနိုင်ငံမှာဒီသတင်းမှာဆော်ပိုင်းကစစ်တပ်ကဖယ်ရှားလိုက်တဲ့အသွင်ကူးပြောင်းရေးအရသာဆွေးရောက်ကိုအာဏာလွှဲပြောင်းပြီးဟိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။အာဖရိကယူနီယံ၊ဥရောပသမဂ္ဂ၊အာရဗ်ဖွဲ့ချုပ်နဲ့နိုင်ငံတကာဖွဲ့စည်းတွေကဆူရနိုင်ငံမှာစစ်အာဏာသိမ်းမှုနဲ့ဆန္ဒပြသူတွေပေါ်အကြမ်းဖက်နှိမ်နှင်းမှုတွေကိုရှုတ်ချတာတွေကိုလည်းအင်ဂျီတို့ကကြာပြင်းထုတ်ပြန်ခြင်းမှာသမ္မတဘိုင်ဒန်ကထည့်သွင်းပြောဆိုသွားပါတယ်။စီအနာတိမ်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကကြာသပတေးနေ့မှာလည်းဆက်လက်ဖြစ်ပွားခဲ့ပြီးလူမျိုးရေးတပ်ဖွဲ့တွေကမြေရီယူဘုံတွေကြီစစ်တွေနဲ့ရဘာကြီတွေတုံးပြီးဖြုတ်ခွင်းခဲ့တဲ့အကြောင်းလဲကိုရန်တွေ့သူတွေကပြောဆိုကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့6ရက်ကြာဥရောပခီးစဉ်ကိုကြာသပတေးနေ့မှာပဲစတင်လိုက်ပါတယ်။ခီးစဉ်စရောမမြို့မှာအော်တိုဘာလ30ရက်နေ့31ရက်နေ့ထိကျင်းပမဲ့စီးပွားရေးအင်အားကြီးနဲ့မောင်း20 G20 ထိပ်သီးစီးပွားကိုတက်ရောက်ပြီးကိုဗစ်ကရောဂါရေးရာသီဥတုဖောက်ပြန်မှုတွေနဲ့ကမ္ဘာစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Calvin Fowler နဲ့ Derek Smith တို့ဖြစ်ကြပါတယ်။ VO ရဲ့တောက်ကြနေမနေခင်အစီအစဉ်လေးကိုလိုင်းနိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။This program